Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်နိုဝင်ဘာလ26ရက်စနေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီမှာအ í တန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းမသတ်သားရှင်များရှင်။ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်နဲ့ကျွန်မနိုင်ငံလာတို့ပြောပြပေးမှာပါ။ကျူဘားနိုင်ငံရဲ့ Communist ကောင်ဆောင်ဟောင်း Fidel Castro ဟာအသက်60မှာကွယ်လွန်သွားပြီလို့ညီဖြစ်သူလက်ရှိသမ္မတ Raúl Castro ကနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကမနေ့တောက်ကြနေ့ကကြေညာပါရယ်။ American ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတ Donald Trump ရဲ့အစိုးရအဖွဲ့မှသူ့အမျိုးသားလုံခြုံရေးအကြံပေးနေရာမှာ Catherine McFarlane နဲ့သမ္မတလက်ထောက်နဲ့အင်ပီရိုအကြံပေးအဖြစ် Donald Fack McCam တို့ကိုခန့်အပ်လိုက်ပါရယ်။အင်ဒိုနီးရှားနိုင်ငံကအစိုးရအဆောက်အုံတွေနဲ့မြို့တော်ချက်ကဒါကမြန်မာတန်ယုံကိုတက်ခိုက်ဖို့စီစဉ်ထားတဲ့ Islamic စစ်သွေးကြွအဖြစ်တန်ရရှိသူတူကိုဘုံလုံးတဲ့ပစ္စည်းအတော်များများနဲ့အတူဖမ်းဆီးလိုက်တယ်လို့ရဲကဆိုပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာပါမအီတန်စင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမယ်တဲ့မှာ Communist ဝါဒကိုထူထောင်သွားခဲ့တဲ့ Cuba သမ္မတဟောင်း Fidel Castro ကွယ်လွန်တဲ့အပေါ်မှာမြန်မာ Communist Party နေနဲ့ဝမ်းနည်းမိတယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဝန်းနည်းစရာကောင်းတဲ့သတင်းတစ်ခုပါ။ Fidel Castro ဟာကမ္ဘာပြည်သူတွေအတွက်ရောကမ္ဘာ community တွေရောအများကြီးအကျိုးပြုခဲ့တဲ့ပုံကူကြီးတယောက်ပါ
မြန်မာ community party ကပြောခွင့်ရရဲဘော်ဖိုးတန်ချောင်းကပြောသွားတာကိုနောက်ပိုင်းမှာပြေဆုံးနားဆင်ကြားမှာပါဒီနောက်ပိုင်းမှာတော့ရခိုင်ကြီးကမြန်ပြားရောက်မြန်မာတွေပေါ်မှာစိုးရင်စိတ်တွေတိုးအောင်ဖြစ်ပေါ်စေတဲ့ဒါနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုဒီညပိုင်းမှာပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲနိုင်တို့ကကြီးညာပေးသွားမှာပါရှင်
ကျူဘားနိုင်ငံရဲ့ Communist ကောင်ဆောင်ဟောင်း Fidel Castro ဟာအသက်60အရွယ်မှာကွယ်လွန်သွားပြီလို့အညီဖြစ်သူလက်ရှိသမ္မတ Raúl Castro ကနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကနေတောက်ကြနေ့ကကြေညာသွားပါတယ်။ကွယ်လွန်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။သူ့ကိုစနေနေ့မှာမိသကြိုမှာပါ Fidel Castro ဟာကမ္ဘာအနောက်ဖက်ခြမ်းမှာပထမဆုံး Communist နိုင်ငံကိုတည်ထောင်ခဲ့သူဖြစ်ပါတယ်။1959မှာကျူဘားရဲ့လက်ရှိသမ္မတ Fulgencio Batista ကိုအာဏာကဖယ်ရှားခဲ့ပြီးတဲ့နောက်သူကိုယ်တိုင်လည်းအာဏာရှင်တစ်ဦးဖြစ်လာခဲ့တာပါ။Fidel Castro ဟာကျူဘားနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ် 1959 ကနေ 1986 အထိတာဝန်ထမ်းဆောင်ခဲ့ပြီး 1986 ခုနှစ်ကနေ 2008 အထိသမ္မတအဖြစ်တာဝန်ယူခဲ့ပါတယ်။ဒါအပြင် Fidel Castro ဟာကျူဘား Communist Party ရဲ့အတွင်းရေးမှူးချုပ်အဖြစ်လည်း 1961 ကနေ 2011 ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တာပါ။ Castro ရဲ့လက်ထက်ကျူဘားနိုင်ငံမှာတပါတီ Communist စနစ်ကိုကျင့်သုံးလာတာဖြစ်ပြီးတော့စီးပွားရေးလုပ်ငန်းတွေကိုပြည်သူပိုင်သိမ်းခဲ့တဲ့အပြင် Socialist စနစ်ပြုပြင်ပြောင်းလဲရေးကိုကျူဘားလူမှုအတိုင်းအဝန်တစ်ခုလုံးမှာတောက်လျှောက်ကျင့်သုံးလာခဲ့ကြတာဖြစ်ပါတယ်။သူကို Socialist စနစ်ရဲ့ Champion တူအဖြစ်နဲ့နယ်ချက်ဝါဒကိုဆန့်ကျင်သူတူအဖြစ်သတ်မှတ်ကြပါရစေ။ကက်စထရိုကွယ်လွန်သွားတဲ့တရင်ကိုကမ္ဘာကောင်ဆောင်တချို့ကလေးလေးမြန်မြန်ပဲတုံ့ပြန်ပြီးတော့ဝမ်းနည်းစကားပြောကြပါရယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလည်းဖီဒယ်ကက်စထရိုကွယ်လွန်သွားတဲ့အကြောင်း Twitter မှာရေးပါရယ်။မက္ကဆီကိုသမ္မတအင်ဒရီဂေပညာညေတို့ကလည်းဝမ်းနည်းစကားပြောဆိုသလိုပြည်내သမ္မတဖရန်ဆွာအိုလွန်ကတော့ကက်စထရိုဟာ20ရာစုရဲ့တော်လှန်ရေးပုဂ္ဂိုလ်ဖြစ်တယ်လို့ဆိုပါရယ်။ဆိုဗီယက်ကောင်ဆောင်ဟောင်းမီခေးလ်ကော်ဗာချော့ကလည်းကျွန်းနိုင်ငံတစ်ခုဖြစ်တဲ့ကျူဘားကိုအမေရိကန်ရဲ့ပိတ်ဆို့မှုတွေကြားကပဲအင်အားတောင့်တအောင်လုပ်နိုင်ခဲ့တဲ့အပေါ်ဂုဏ်ပြုပါရယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ကက်စထရိုကိုခေတ္တခေတ်ရဲ့အမတ်တင်ကသာဆိုပြီးတော့ချီးကျူးပြောဆိုပါရယ်ရှင်။
အမေရိကန်နိုင်ငံရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့မှနိုင်ငံသားရေးဝန်ကြီးနေရာအတွက်ရွေးချယ်ရေးအခြေတင်ပြောနေကြသည်ဖြစ်ပေမဲ့မနေ့ကတောက်ကြနေမှာတော့နောက်ထပ်အရေးကြီးရာထူးနှစ်ခုအတွက်ခန့်ထားလိုက်ပါတယ်။ဒုအမျိုးသားလုံခြုံရေးအကြံပေးနေရာမှာ Kathleen McFarlane နဲ့သမ္မတလက်ထောက်နဲ့အင်ပီရိုအကြံပေးအဖြစ်နဲ့ဒေါ်နယ်မက်ဂန်တို့ကိုခန့်အပ်လိုက်တာပါ။ဒီရာထူးနေရာတွေခန့်အပ်ဖို့အတွက်အထက်လွှတ်တော်ရဲ့အတည်ပြုချက်တော့မလိုပါဘူး။အခုခန့်အပ်လိုက်တဲ့နှစ်ယောက်စလုံးမှာလို့အတဲ့အတွေ့အကြုံတွေအများကြီးရှိကြတယ်လို့မစ္စတာထရမ့်ကကြေညာချက်မှာပြောထားပါတယ်။ဒီမတိုင်ငယ်ရွေးချယ်ခံထားမှုတွေမှာလုပ်ငန်းအတွေ့အကြုံမြင့်ကျက်သူတွေပါတယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။အခုခန့်အပ်ခံရသူနှစ်ဦးတည်းကတူဦးဖြစ်သူ Miss McFarlane ကတော့သမ္မတ3ယောက်အတွက်တာဝန်ထမ်းဆောင်ပေးခဲ့ဘူးသူဖြစ်ပြီးတော့သူကလက်ရှိမှာ Fox သတင်းဌာနအတွက်အမျိုးသားလုံခြုံရေးသုံးသပ်မှတ်ချက်ပြောကြားသူအဖြစ်လှုပ်ဆောင်နေတာဖြစ်ပါတယ်။သူက2006ခုနှစ်မှာ Republican အထက်လွှတ်တော်အမတ်နေရာအတွက်ဝင်ရောက်ရှင်ပြိုင်ပူးပြီးတော့ရွေးချယ်တော့မခံခဲ့ရပါဘူး။Mr. McGann ကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟောင်းဖြစ်ပြီးတော့ Mr. Trump ရွေးကောက်ပွဲမဲ့ဆွယ်ရေးအဖွဲ့ရဲ့ရှင်းနေဖြစ်နေတာဝန်ယူခဲ့သူပါ Mr. Trump ကိုထောက်ခံတဲ့ Republican အမတ်အနည်းငယ်ထဲမှာသူလည်းပါပါတယ်သူကစီးပွားရေးသမားဖြစ်တဲ့ Mr. Trump သမ္မတဖြစ်ရင်ကြုံရနိုင်တဲ့ကိုကျိုးစီးပွားနဲ့နိုင်ငံတော်အကျိုးစီးပွားကြာရှုပ်ထွေးလာနိုင်တဲ့အခြေအနေတွေဖြစ်ရှင်းပေးရလိမ့်မှာဖြစ်ပါတယ်ဆိုရတာဝန်ပဲတော့မှမထမ်းခဲ့ဘူးတဲ့ Mr. Trump ဟာကမ္ဘာဒေသအနှံ့ပြားမှာအင်ချမ်းမီပိုင်ဆိုင်မှုတွေဖျော်ဖြေရေးနဲ့ပန်းဖြေလုပ်ငန်းတွေပိုင်ဆိုင်ထားပြီးတော့အခုလိုသူ့ရဲ့ယင်းနှီးမြုံနှံမှုတွေကြောင့်သမ္မတနေရာကနေဆုံးဖြတ် မှုတွေလောက်ရမှာဗလိုက်မှုတွေရှိနိုင်တယ်ဆိုပြီးတော့ဆိုရင်နေကြတာဖြစ်ပါတယ်မစ္စတာထရမ့်ကတော့သူ့ရဲ့နေစဉ်ကုမ္ပဏီတာဝန်တွေကိုသူ့သားသမီးတွေကိုတာဝန်လွှဲထားပေးမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
စစ်တမ်းခံနေရတဲ့ဆီးရီးယားနိုင်ငံမှာအရေးတန်ကိုစတင်ခန်းစားနေကြတာမို့အခြေအနေတွေအတော်ဆိုးရင်စရာဖြစ်နေချိန်မှာပဲဂျော်ဒန်အစိုးရကဂျော်ဒန်နယ်စပ်တစ်လျှောက်တောင်းတင်နေကြတဲ့တောင်းနှစ်ချီတဲ့ဆီးရီးယားဒုက္ခသည်တွေအတွက်အင်္ဂါနေ့မှာအကူအညီတချို့ပြန်ပေးဖို့ခွင့်ပြုလိုက်ကြောင်းကြေညာခဲ့ပါတယ်ကျွန်းလာ23ရက်နေ့ကစပြီးတော့ဆီးရီးယားကနေစစ်တမ်းကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေထဲကတဝက်လောက်ဟာကလေးငယ်တွေဖြစ်ပြီးသူတို့အတွက်အစားအစာနဲ့တောက်သုံးရည်တိတ်မရှိဘဲဆေးဝါးစောင့်ရှောက်ကုသမှုလည်းလိုအပ်နေတာပါ။အဲစစ်သွေးကြွတွေကဂျော်ဒန်စစ်သား9ယောက်ကိုတပ်ပစ်ခဲ့တဲ့နောက်ပိုင်းမှာတော့လူသူတိတ်မနေတဲ့ဝေးလံခေါင်များဒေသမှာရောက်နေတဲ့ဒုက္ခသည်တွေအတွက်ဂျော်ဒန်ကဩဂုတ်လထဲမှာပဲတစ်ကြိမ်အထောက်ကူပစ္စည်းပို့ခွင့်ပြုခဲ့ပါတယ်။ခုတော့ဒုက္ခသည်တွေအတွက်ဒုက္ကူလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF နဲ့တခြားကုလအဖွဲ့အစည်းမျိုးစုံကအထောက်ကူပစ္စည်းတွေပေးပို့ခွင့်ရလာပါပြီ။ဒါပေမဲ့လည်းအကူအညီပေးရအဖွဲ့သားတွေအနေနဲ့ဒုက္ခသည်တွေရဲ့အခြေအနေကိုမသိရသေးဘူးလို့ UNICEF ပြောခွင့်ရကပြောကြားခဲ့ပြီးတော့ကလေးငယ်တွေနဲ့အမျိုးသမီးတွေအတွက်အာဟာရချို့တဲ့မှုတွေပိုဖြစ်နေတယ်လို့သတင်းတွေရရှိခဲ့တယ်လို့ဆိုပါတယ်ရှင်
။ယူရိုနိုင်ငံမှာတောက်ကြာနေကလူ45ယောက်သေဆုံးခဲ့တဲ့ရထားတိုက်မှုနဲ့ပတ်သက်ပြီးတော့စူရပိုင်ရထားကုမ္ပဏီရဲ့ဝန်ထမ်း3ယောက်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့အီရန်တရားရေးဌာနကပြောပါတယ်အီရန်နိုင်ငံတရားဥပဒေရေးရာသတင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ Mizan Online ကစနေနေ့ကထုတ်ပြန်လိုက်တဲ့သတင်းမှာတော့အီရန်အာဏာပိုင်တွေဟာဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်နေတယ်လို့ပြောပါတယ်ဒီရထားတိုက်မှုကအီရန်နိုင်ငံရဲ့မြို့တော်ဒီဟီရန်မြို့ရဲ့အရှေ့ဘက်မိုင်150လောက်မှာဖြစ်ခဲ့တာပါခီးသည်တွေရထားကဘူဒါမာရထားတဲ့ရထားသင်းကိုဝန်တိုက်ခဲ့တာဖြစ်ပါတယ်ရထားတိုက်မှုကြောင့်ရထားတွေအတော်များများလဲမီးလောင်သွားခဲ့ပြီးတော့အချို့လူတွေဟာအလွန်ကိုစိုးစိုးဝါးဝါးမိလောင်သွားတဲ့အတွက်သူတို့ဘယ်သူဘယ်ဝါဆိုတာကိုသိရဖို့အတွက် DNA စစ်ပြီးတော့ဖော်ထုတ်ခဲ့ရတယ်လို့အီရန်အစိုးရပိုင် IRNA သတင်းအေဂျင်စီကစနေနေ့မှာပြောလိုက်ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလဲထုံလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အင်ဒိုနီးရှားနိုင်ငံကအစိုးရဆောက်အုံတွေနဲ့မြို့တော်ဂျကာတာကမြန်မာတန်ယုံကိုနောက်လာထဲမှာတိုက်ခိုက်ဖို့စီစဉ်ထားတဲ့ Islamic စစ်သွေးကြွအဖြစ်တန်ရာရှိသူကိုဘုံလုံးတဲ့ပစ္စည်းအတော်များများနဲ့အတူရဲတို့ကဖမ်းလိုက်တယ်လို့ရဲဌာနပြောခွင့်ရကဆိုပါတယ်။အနောက်ဂျာဘာဒေသမာဂျာလင်ခါမှာတန်ရာရှိသူကိုသူ့နယ်အိမ်မှာဒီသတင်းမှာအစောပိုင်းကဖမ်းဆီးခဲ့တာပါ။အသက်23နှစ်အရွယ် Rio Prina Wibahawa Islamic စစ်သွေးကြွအုပ်စု IS တို့ကိုထောက်ခံတဲ့အင်ဒိုနီးရှားကအုပ်စုဝင်တို့အဖြစ်ယုံကြည်ရသူဖြစ်ပါတယ်။ခုဖမ်းဆီးမိတဲ့ဖောက်ခွဲရဲ့ပစ္စည်းပမာဏကတော့2002ခုနှစ်ဘာလီကျွန်းနိုင်ငံတစ်ခုမှာဘုံကွဲလို့လူ900ဦးသေဆုံးခဲ့ရတဲ့ဘုံထက်20လောက်အင်အားပြင်နိုင်တယ်လို့ဒေသတွင်းသတင်းဌာနကပြောပါရယ်ဖမ်းဆီးမိတဲ့အထက်မှာစာအုပ်တွေအနက်ရောင်အလံတစ်ခုကြည်စံလက်နက်ပေါင်းစုံအပြင်လေတနတ်တွေရောတောခုတ်ဓာတ်တွေပါပါဝင်တယ်လို့ရဲဌာနပြောခွင့်ရ Biography အမကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီလိုတိုက်ခိုက်ဖို့ဘယ်လိုစီစဉ်ထားသလဲသူကိုယ်တော်လှုပ်ရှားတာလားကြံရပါရရှိသလားဆိုတာနဲ့ဒီလောက်များတဲ့ဖောက်ဝေးရေးပစ္စည်းတွေအားလုံးဝယ်ဖို့ဘဲကငွေတွေရခဲ့တယ်လဲဘယ်လိုစီမံခဲ့တယ်လဲဆိုတာစုံစမ်းနေတယ်လို့ပြောခွင့်ရကဆိုပါတယ်။တန်ညာရှိသူဝိဘာဟာကစိုက်ပျိုးရေးတိတ်ပံပညာကိုတက္ကသိုလ်မှာသင်ယူခဲ့သူဖြစ်ပြီးအလောက်ကင်မရှိတဲ့အပြင်အင်ဒိုနီးရှားနိုင်ငံတော်ကတိုက်ခိုက်ဖို့ဘုံလုံးတွေကိုသူ့ဗရာလေးလာခဲ့တာဖြစ်တယ်လို့ပြောခွင့်ရကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံမှာ IS စစ်သွေးကြော်ရီနဲ့ဆက်ဆက်နေတဲ့တိုက်ခိုက်မှုတွေကြုံတွေ့နေရတာဖြစ်ပြီးတော့အဆိုးဆုံးတိုက်ခိုက်မှုကတော့ဂျက်ကတာမြို့မှာဇန်နဝါရီလကလူ၄ဦးသေဆုံးခဲ့ရတဲ့ဘုံတွေတနတ်တွေနဲ့တိုက်ခိုက်မှုဖြစ်ပါတယ်
။ IS စစ်သွေးကြော်အဖွဲ့ကိုထောက်ခံတဲ့ဖိလစ်ပိုင်နိုင်ငံကဒါဇင်နဲ့ချီတဲ့စစ်သွေးကြော်အဖွဲ့ကိုဖိလစ်ပိုင်တပ်တွေကလေကြောင်းတိုက်ခိုက်မှုပေါ်ဝင်ထိုးစစ်ဆင်တိုက်ခိုက်တာတွေလုပ်ခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်အာဏာပိုင်တွေကပြောပါတယ်။အဲ့ဒီစစ်သွေးကြော်အဖွဲ့တွေဟာဖိလစ်ပိုင်နိုင်ငံတောင်ပိုင်းကလူမရှိတဲ့အစ္စလမ်ဘာသာရေးအကြောင်းတစ်ခုမှခိုးအောင်းနေကြတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဘူတစ်မြို့ကဘာယာဘောရွာမှာစနေနေ့ကဖိလစ်ပိုင်တပ်တွေနဲ့မော့စစ်သွေးကြော40လောက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့စစ်ရဟတ်ယာဉ်တွေကဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်ကပြောပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းမှာဖိလစ်ပိုင်စစ်တပ်ဘက်ကတပ်ဖွဲ့ဝင်2ယောက်ဒဏ်ရာရသွားခဲ့ပြီးတော့စစ်သွေးကြော်တွေဘက်ကတော့ဒဏ်ရာရသည့်ဆုံးမှုတွေရှိပေမဲ့ဘလောက်ဆိုတာကိုမပြောနိုင်ဘူးလို့ဖိလစ်ပိုင်စစ်တပ်ဘက်ကပြောပါတယ်။လူပေါင်း15ယောက်သေဆုံးခဲ့တဲ့စက်တင်ဘာ2ရက်နေ့ကဘုံခွဲတိုက်ခိုက်မှုဟာမော့စစ်သွေးကြော်တွေရဲ့လက်ချက်ဖြစ်တယ်လို့ပြစ်တင်ခံရပြီးတဲ့နောက်သူတို့အဖွဲ့ဟာဘုံတွေဆက်လုပ်နေတယ်လို့ထောက်ရလမ်းရေးသတင်းရတဲ့အတွက်ဖိလစ်ပိုင်တပ်တွေကအဲ့ဒီစစ်သွေးကြော်တွေကိုဘူတစ်မြို့မှာကြာသပတေးနေ့ကတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖိလစ်ပိုင်စစ်တပ်ပြောခွင့်ရဗိုလ်မှူးချုပ်ပတ်တယ်လာကပြောပါတယ်ခင်ဗျာ
။န ိုင်ဂါရာဂွာနဲ့ကော့စတာရီကာနိုင်ငံတို့နယ်စပ်ချင်းထိစပ်နေတဲ့နေရာမှာအော်တိုလို့ခေါ်တဲ့အပူပိုင်းမုံတိုင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူကုန်းတေဆုံးပြီးတော့လူထောင်နဲ့ချီဖေးလို့ရတင်းရှောင်ခဲ့ရပါတယ်။တနင်္လာနေ့ကစပြီးတော့ဝမ်းနဲ့ချင်းအထိတ်မှအဖြစ်သုံးရသာတတ်မှတ်ဖို့ကော့စတာရီကာသမ္မတလူဝစ်ဂျီဂျယ်မိုဆိုလစ်ကကြေညာလိုက်ပါတယ်။ပြင်းအားအဆင့်နှစ်ရှိတဲ့ဟာရီကိန်းမုံတိုင်းဟာနေဂါရာဂွာနိုင်ငံအရှေ့တောင်ပိုင်းကိုကြာရာပြင်းနဲ့ကဝင်ရောက်တိုက်ခတ်ခဲ့တာပါ။ဒေသပေါင်း150ကျော်ကိုမုံတိုင်းဝင်ရောက်တိုက်ခတ်ခဲ့တယ်လို့လူပေါင်း 5,500 လဲနိုင်ငံတော်ကအရေးပေါ်စခန်းတွေမှာခိုးလုံနေကြရတယ်လို့ကော့စတာရီကာနိုင်ငံတော်အရေးပေါ်ဌာနကပြောပါတယ်။ကော့စတာရီကာနိုင်ငံဖက်ကိုဟာရီကိန်းမုံတိုင်းအော်တိုဝင်ရောက်သွားတဲ့အခါမှာတော့အပူပိုင်းမုံတိုင်းအဖြစ်ခက်မြမြအားပြော့သွားပါတယ်။ခုခါမှာတော့ကော့စတာရီကာကနေပစိဖိတ်သမုဒ္ဒရာကိုဝင်ရောက်သွားပါပြီ။အော်တိုဟာဒီယာဒီအတွင်းအတ္တန်တိတ်သမုဒ္ဒရာမှာဖြစ်ပွားခဲ့တဲ့ခုနှစ်ခုမြောက်ဟာရီကိန်းမုံတိုင်းဖြစ်တယ်လို့မကြာခင်အားပြော့သွားလိမ့်မယ်လို့အမေရိကန်ပြည်ထောင်စုဟာရီကိန်းဘူဌာနကပြောပါတယ်ရှင်။
2016 ASEAN Suzuki Player ဘောလုံးပွဲမှာတော့မြန်မာအသင်းဟာအုပ်စုနောက်ဆုံးပွဲမှာအနိုင်ရပြီးတော့ semi final ကိုတက်သွားပြီးဖြစ်ပါတယ်။ရန်ကုန်မြို့သူနာခွင်မှာမြန်မာအသင်းနဲ့မလေးရှားအသင်းတို့ဒီကနေ့ညနေမှာအုပ်စုနောက်ဆုံးပွဲစဉ်ကစားခဲ့ကြတာဖြစ်ပြီးတော့မြန်မာအသင်းကမလေးရှားအသင်းကိုတကူးကိုမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ်။မြန်မာအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့မြန်မာအသင်းကအလဲတန်းလူဒေးဗစ်ထန်းကမိနစ်90မှာ penalty area အဆက်ကနေကန်သွင်းခဲ့တာပါ။ဒီဘက်မှာမြန်မာအသင်းဟာပထမပိုင်းမှာဂိုးသွင်းခွင့်တွေအတော်များများရခဲ့ပြီးတော့ဂိုးတိုင်ထိတာတွေဘာတန်းထိတာတွေဖြစ်ခဲ့ပါတယ်။ဒါပြင်မြန်မာအသင်းဟာပထမပိုင်းမှာပဲ penalty တစ်လုံးရခဲ့ပေမဲ့မလေးရှားဂိုးသမားကကာကွယ်သွားခဲ့ပါတယ်။မြန်မာအသင်းကဒီပွဲနိုင်လိုက်တဲ့အတွက်နှစ်ပွဲနိုင်6မှတ်နဲ့အကျိုးဘောလူပွဲကိုတက်ရောက်သွားခဲ့ပြီးဖြစ်ပါတယ်။မြန်မာအသင်းနဲ့အတူဗီယက်နမ်အသင်းလည်းအကျိုးဘောလူပွဲကိုတက်ရောက်သွားခဲ့ပါတယ်ခင်ဗျာ
။နန်းလောင်နေကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ကျူဘာသမရဟောင်းဖီဒယ်ကက်စထရိုကွယ်လွန်သွားတာနဲ့ပတ်သက်ပြီးတုံ့ပြန်ချက်တွေကိုတင်ဆက်ပေးပါမယ်။ကျူဘာသမရဟောင်းဖီဒယ်ကက်စထရိုကွယ်လွန်သွားတဲ့အပေါ်မှာဝမ်းနည်းမိတယ်လို့မြန်မာပြည်ကွန်မြူနတီပါတီကပြောကြားလိုက်ပါတယ်။ကမ္ဘာနောက်ချက်မှာကွန်မြူနတီဝါဒကိုပထမဆုံးအသက်သွင်းခဲ့တဲ့ကက်စထရိုဟာကမ္ဘာပေါ်မှာလက်ဝဲဝါဒီတွေအကြားကကျားမှာအတော်ဩဇာအာဏာလွှမ်းသူတူဖြစ်ပါတယ်သူကွယ်လွန်သွားတဲ့နယ်ပတ်သက်ပြီးတော့တုံ့ပြန်တန်တွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်ကမ္ဘာပေါ်ကတရမ်းကြဆုံးခေါင်းဆောင်တွေတဲကတယောက်ဖြစ်တဲ့ကျူဘာတော်လိုင်းရေးခေါင်းဆောင်လည်းဖြစ်ကျူဘာသမ္မတဟောင်းလည်းဖြစ်တဲ့ဖီဒယ်ကက်စထရိုကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်ကမ္ဘာအင်အားကြီးဒီမိုကရေစီနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံနဲ့မိုင်90လောက်သာကွာဝေးတဲ့ကျူဘာနိုင်ငံမှာကွန်မြူနတီဝါဒကိုထူထောင်သွားခဲ့သူတူဖြစ်တဲ့ကက်စထရိုကွယ်လွန်သွားတဲ့အပေါ်မှာမြန်မာပြည်ကွန်မြူနတီပါတီအနေနဲ့လည်းဝမ်းနည်းမိတယ်လို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ရဲဘော်ဖိုးတန်ကျောင်းကပြောပါတယ
်။ဝင်းနေစရာကောင်းတဲ့တဲ့တစ်ခုပါ။ဖီဒယ်ကက်စထရိုဟာကမ္ဘာပြည်သူတွေအတွက်ရောကမ္ဘာကွန်မြူနတီတွေရောအများကြီးအကျိုးပြုခဲ့တဲ့ပုဂ္ဂိုလ်ကြီးတစ်ယောက်ပါ။ကမ္ဘာပေါ်မှာဒုတိယကမ္ဘာစစ်ပြီးကတည်းကစီးပွားရေးအင်အားစစ်အင်အားအများကြီးကြီးထွားလာပြီးအင်မတန်ဗိုလ်ကျတဲ့အမေရိကန်နေချက်သမားကိုသူနာကပ်ပြီးတော့သူနှောက်အောင်မာနေပြန်ပြီးတော့ဆန့်ကျင်တုံ့ပြန်ပြီးတော့ဖူးတွေ့ဒူးတွေ့ဆုံးမနိုင်ခဲ့တဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဒီကဘာလုံးကသူ့ကိုအမှတ်ရကြပါတယ
်ကက်စထရိုဟာကျူဘာတော်လိုင်းကိုဥဆောင်ပြီးအာနာရှင်သမရဟောင်းဘတိစတ်ကိုဖြုတ်ချပြီးတော့အနောက်ကဘာချမ်းမှာပထမဆုံးကွန်မြူနတီနိုင်ငံကိုတီထောင်နိုင်ခဲ့တဲ့အပြင်ဒေသရင်းကလက်တင်အမေရိကနဲ့အလယ်အမေရိကနိုင်ငံတွေမှာလည်းလက်ဝဲဝါဒထွန်းကားအောင်လှုပ်ဆောင်နိုင်ခဲ့တဲ့လက်ဝဲခေါင်းဆောင်တဦးဖြစ်ပါတယ်တရုတ်နိုင်ငံကူမဲမြို့မှာနေထိုင်တဲ့တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကတော့ကက်စထရိုနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်ဖီဒယ်ကက်စထရိုကဒီကျူဘာတော်လှန်ရေးခေါင်းဆောင်မျိုးဖြစ်တာပေါ့နော် 1969 နှစ်များကာလကတော့အဲကျမတို့တွေအားလုံးဝိုင်းပြီးတော့ကြီးညိုကြရတဲ့လေးစားကြရတဲ့ခေါင်းဆောင်မျိုးတူရဖြစ်ပါတယ်အဲကာလများကတော့ဒီကျူဘာတော်လှန်ရေးတို့ VNM တော်လှန်ရေးတို့ကအင်မတန်နာမည်ကြီးခဲ့တာဟုတ်အဲ့ဒီမှာကက်စထရိုကတော့ဒီအမေရိကန်နိုင်ငံလိုနိုင်ငံကြီးတစ်ကမ္ဘာလုံးရဲ့နံပါတ်1စူပါပါဝါကြီးနာမှာနေပြီးတော့ဒီကျွန်းကလေးမှာနိုင်အောင်တိုက်နိုင်ရဲ့အတွက်အဲကျမတို့ကတော့တကယ်ဇယဲကောင်းကြီးပါပဲ
ကျူဘာနိုင်ငံမှာကက်စထရိုလှုပ်ဆောင်ခဲ့တာနဲ့ပတ်သက်ပြီးဒေါက်တာလကျော်စောပြောတာကတော့
အဲဇယဲကောင်းကြီးကသူကတိုင်းပြည်ကိုလည်းတိဆောက်သွားပါတယ်နော်ဆိုရှယ်လစ်တိဆောက်ရေးတွေတော်တော်ကောင်းကောင်းလုပ်ပါတယ်ကျမကြားဘူးတဲ့အထက်မှာတော့ဒီကျူဘာရဲ့တိဆောက်ရေးတွေမှာဆိုရင်ဒီအခမဲ့ပညာရေးစနစ်အခမဲ့ကျန်းမာရေးစနစ်ကအမေရိကရဲ့တောင်ပါတယ်လို့ကြားရပါတယ်။အဲ့တော့ခုကျူဘာကအဲ့အခမဲ့ဒီဆေးဝါးကုသမှုကပိတ်ကြီးကောင်းတယ်လို့ကြားတယ်။ဆေးသင်္ဘန်းတွေပါတယ်လေပိတ်ကောင်းတယ်လို့ကြားတယ်။သူကအဲ့သူ့နိုင်ငံမှာသူ socialist စနစ်တိဆောက်ရမှာတော်တော်အောင်မြင်တယ်လို့ပြောလို့ရပါတယ်နော်။အခုနောက်ပိုင်းကျမှသာသ ဒီ globalization ဖြစ်လာတဲ့အခါမှာအဲ့ဒီအချိန်ခါနဲ့ကိုက်ညီအောင်သူပြည်ပြောင်းလဲမှုတွေဝိမလုံနိုင်တဲ့အတွက်သေဆုံးတရားစီးပွားကြလာပါသို့တော်လည်းသူဟာသူ့နိုင်ငံလေးမှာ socialism နဲ့ပေါင်းမအောင်လုပ်နိုင်တဲ့အတွက်လက်တင်အမေရိကတစ်ခုလုံးမှာလဲဝဲဝါတာဟာတော်တော်ထွားမှုသွားပါတယ်။
ဒါပြင်ကက်စထရိုရဲ့ကျူဘာတော်လှန်ရေးလှုပ်ရှားမှုတွေကဒေသတွင်းနိုင်ငံဒေသမကကမ္ဘာတဝန်းကိုပါဩဇာလွှမ်းမိုးမှုတွေရှိခဲ့ပါတယ်။တပါတီအာဏာရှင်စနစ်ကိုတွန်းလှန်ခဲ့တဲ့မြန်မာနိုင်ငံမှာဆိုရင်လည်းကက်စထရိုဟာလေးစားအားကျစရာတော်လှန်ရေးခေါင်းဆောင်တစ်ဦးဖြစ်ခဲ့တယ်လို့78ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းကဥက္ကူကိုကြီးကအခုလိုပြောပါတယ်
။ကျွန်တော်တို့ကက်စထရိုတို့ချေကွေဘာရာတို့ဆိုတာကျွန်တော်တို့လူငယ်ဘဝတုန်းကအင်္ဂလန်ကိုလေးစားတမိုးထားခဲ့ရတဲ့တကယ်တော်လှန်ရေးခေါင်းဆောင်တွေပေါ့နော်။ကျွန်တော်တို့နိုင်ငံအကြောင်းလေးလုပ်မယ်ဆိုတော့လေဒီလိုကာလမှာဒါကျွန်တော်တို့အဲ့ဒီချိန်လုံးကလည်းဖတ်ပြစာအုပ်ကဒီစာအုပ်တွေပဲရှိတဲ့အခါကျတော့ဒီကက်ဆူတို့ချေပေဘာရာတို့လေးလေးဟိုတို့အစရှိခြင်းဒီပုံကူတွေအထောက်ဖတ်တွေနဲ့ရှိခဲ့ရတဲ့အခါကျတော့သူတို့ရဲ့ဒီသူရဲကောင်းပြီးသားမှုဆွံ့လွတ်နေတာခံမှုပေါ့နော်အဲ့ဒါဒီဒီကဒီတည့်ရဖွင့်မှာလို့ရှင်တဲ့ကက်ဆူရဲ့ကဘာကျော်ရှောက်ဆုံးများဆိုရင်ကျွန်တော်တို့အစ်မတန်အားကျခဲ့တာသို့တော့အာနာဆိုတာကဒီတော်လန်ကြီးကာလမှာသူရဲကောင်းတွေတကယ်ကိုဖြစ်ခဲ့နေတယ်စိတ်ကြလာတဲ့အခါကျတော့ဒီကသူနိုင်ငံသူနိုင်ငံသားတွေရဲ့လိုအပ်ချက်တွေနောက်ပြီးတော့ဒီကဘာရဲ့ကြောင်းလဲမှုတွေနဲ့လိုက်လျောညီထွေဖြစ်အောင်ကြောင်းလဲမှုလိုအပ်လာတဲ့အချိန်မှာခုနကပြောတဲ့နှစ်စီလာများအာနာကိုချုပ်ကန်ထားတဲ့အခါမှာဟိုကဘာနဲ့နိုင်ငံတကာနဲ့အဆက်ပြတ်လို့မျိုးဖြစ်လာတာပေါ့နော်ဆိုတော့ဒီဟာတွေကကျွန်တော်တို့ကိုစဉ်းစားစာယူခြင်းနဲ့
ကျူဘာကောင်းဆောင်ဟောင်းဖီဒယ်ကက်စထရိုဟာမနေ့တောက်ကြနေ့ကအသက်60အရွယ်မှာကျူဘာနိုင်ငံမှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VN9 တင်ဆက်သွားခဲ့တာပါ။အခုဆက်ပြီးတော့ NLD ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကိုတာဝန်ကပြန်ရုပ်သိမ်းလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်3ဦးကိုပါတီရဲ့ဂုဏ်သိက္ခာညွှန်းနှံစေမှုနဲ့ပါတီတာဝန်အသီးသီးကနေပြန်လည်ရုပ်သိမ်းလိုက်ပါတယ်။ဒါပေမဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေဖြစ်ဆက်လက်ရှိနေသေးတဲ့အပေါ်မှာအငင်းပွားစရာတွေဆက်ဖြစ်နေသေးတယ်လို့ထောက်ပြသူတွေလည်းရှိပါတယ်။ဒီအကြောင်းကိုကိုညဝင်းအောင်ကတင်ပြပေးပါလိမ့်မယ်ရှင်။
NLD ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်3ဦးဖြစ်တဲ့မူဦးပင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းမြောင်းမြောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာစိုးမိုးသူနဲ့ရွှေပြည်သာမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးညံလင်းတို့ကို NLD ပါတီတွင်တာဝန်အသီးသီးကနေပြန်လည်ရုပ်သိမ်းလိုက်ပြီးဖြစ်ကြောင်း NLD ပါတီကနိုဝင်ဘာ26ရက်ဒီကနေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဘာကြောင့်သူတို့ရဲ့ပါတီတာဝန်တွေကိုရုပ်သိမ်းလိုက်ရတာလဲဆိုတာကိုတော့ NLD ပါတီဗဟိုအလို့အမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကရှင်းပြပါတယ်။
ဒီကတော့မုံပင်မှာပြည်သူ့လွတ်တော်ကိုယ်စားလှယ်အဲမုံပင်အတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ကျွန်တော်အဖွဲ့ချုပ်ပါပဲအဲ့ဒီဖွဲ့ချုပ်ပုဂ္ဂိုလ်ကိုရှင်းတရားဆွဲလို့မဆွဲသင့်မဆွဲတတ်ဘူးလို့ပြောမြတ်တော်လည်းပဲအဲ့ဒီတော့ကဆောင်းမျိုးကပေါ့ဖြံပြေးလို့မရလို့ဒါတချင်နောက်တစ်ချက်ကဒေါက်တာစိုးမိုးကြီးကတော့ဒီမျိုးကိစ္စရှုပ်ရှင်းပြီးသွားတော့လည်းပဲ Facebook မှာကောလွတ်တော်ပါဝင်ကြီးမှာရောအဖွဲ့ချုပ်တစ်ခါကြားလောက်အောင်ဖြေကျော်ကြခဲ့တဲ့ကိစ္စနောက်ဉာဏ်လင်းကြတော့သူမြို့နယ်မှာဥရဒီကဏ္ဍကပါမဲ့ပုဂ္ဂိုလ်ဟာတက္ကသိုလ်ချုပ်ကဏ္ဍဒီမှာဝင်ရောက်ဆက်ခဲ့တဲ့ခါမှာအငြင်းခုန်ကြည့်ရပြီးတော့တရားစွဲမဲ့ဆွေးနွေးထူးတော့ဖြစ်လာခဲ့တဲ့အကြောင်းအဲ့ဒါကိုဒီမှာသူတို့ကတမအဖွဲ့ဝင်ဖြစ်နေတတ်မှတ်ရတာပ
ါမြောင်းမြောင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာစိုးမိုးသူကတော့ NLD ပါတီလူငယ်တာဝန်ခံတူဦးဖြစ်ပါတယ်ဒေါက်တာစိုးမိုးသူကိုပါတီတာဝန်တွေရပ်ဆိုင်းလိုက်တာနဲ့ပတ်သက်လို့NLD ပါတီတွဲဖက်လူငယ်တာဝန်ခံဖြစ်သူဒေါက်တာဝေဖြိုးအောင်ကအခုလိုမှတ်ချက်ပေးပါတယ်
။ဒါစမိုးသူတက်ကတော့ကျွန်တော်တို့အနေနဲ့ကတော့စိတ်မကောင်းဖြစ်ရတာပေါ့။ဒါပေမဲ့လို့ဟိုသူ့အတွက်ကလည်းအများကြီးခွင့်ရေးရှိသေးတယ်ဆိုတာကကျွန်တော်တို့ဟိုအကုန်လုံးတူတွဲပြီးတော့ဆက်ပြီးတော့လက်တွဲပြီးအလုပ်လုပ်သွားလို့ရတယ်။ဟိုကျွန်တော်တို့အနေနဲ့ကတော့ဒေါက်တာစမိုးသူကိုဟိုသူလက်ရှိရည်တည်နေရတဲ့ကိုယ်စားလှယ်တာဝန်မှာဆက်လက်ပြီးတော့အောင်မြင်အောင်ရည်တည်နိုင်ဖို့အတွက်အများကြီးဟိုထောက်ပံ့ပေးသွားမှာပေါ့
။ NLD ပါတီအနေနဲ့အခုတလောမှာပါတီဝင်တွေပေါ်အရေးယူလာတာတွေအစိုးရအဖွဲ့ဝင်ဝန်ကြီးတူဦးကိုတောင်ဝန်ကရက်စဲတဲ့ရေးယူတာတွေဇက်တိုက်လှုပ်ဆောင်လာပါတယ်ပါတီဝင်တွေကိုပါတီစည်းကမ်းအရရေးယူတာမျိုးကိုကြိုးဆိုပေမဲ့ပြည်သူတွေကယုံကြည်စိတ်ချမှုနည်းလာတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တောင်ဝန်တွေကိုပြန်လည်ရုပ်သိမ်းနိုင်ရေးအပိုင်းမှာတော့အားနည်းနေသေးတယ်လို့တီဘောမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ
်ရေးယူတဲ့ဆိုတဲ့ဥစ္စာကတော့ကောင်းပါတယ်ဒါပေမဲ့ဟိုနည်းနည်းလေးပြောကြရရှိတာကတော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ကိုတာဝန်မှပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုပြဋ္ဌာန်းပေးဖို့လိုနေတာအဲ့ဒါမှအတားတင်ပြည်သူလူထုကသူ့မဲဆန္ဒရှင်တွေကနေပြီးတော့ 1% ကတိုင်တန်းခွင့်ရသွားမယ်သူတို့ဒီလွတ်တော်ကိုယ်စားလှယ်ကအကျဉ်းစာရိတ်တာပြပြနေတယ်တာဝန်မကြည့်ဘူးအဲဓမ္မမို့ရင်လဲ ဒီနိုင်ငံကျေးဇူးတည်ဆောက်ဖောက်ဖြတ်တယ်ဖွဲ့စည်းပုံချင်းကဥပဒေဖောက်ဖြတ်တယ်စသဖြင့်အဲ့ဒီပြည်ချက်၅ခုမှာတစ်ခုခုနဲ့ညီစွမ်းနေဆိုတော့တိုင်ခွင့်ရှိသွားမှာပေါ့နော်
right to recall လို့ခေါ်တဲ့မဲဆန္ဒရှင်တွေကပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဦးကိုတာဝန်ကပြန်လဲရုပ်သိမ်းနိုင်တဲ့ကြိုးပမ်းမှုကိုဦးသိန်းစိတ်အစိုးရလက်ထက်ကသူရဥရှင်မန်းကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်လဲရုပ်သိမ်းနိုင်ရေးလွှတ်တော်မှာဥပဒေအတည်ပြုပြဋ္ဌာန်းနိုင်မှုကြိုးပမ်းခဲ့ပေမဲ့အခုချိန်ထိမအောင်မြင်ခဲ့ပါဘူးခင်ဗျာ
ကိုညဝင်းအောင်တက်ဆက်ထားတာပါဆက်ပြီးတော့ရခိုင်ပြည်နယ်ရေးကပြည်ပရောက်မြန်မာလုံတမားတွေပေါ်မှာရိုက်ခတ်လာနေတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့ဝေဖန်တဲ့တဲ့တင်တွေထွက်လာပြီးရဲ့နောက်ပိုင်းမှာနိုင်ငံခြားကိုရောက်နိုင်ငံခြားကမြန်မာတပ်ရုံးတွေရှိမှာရခိုင်ပြည်နယ်အတွင်းအရေးနဲ့ပတ်သက်လို့ တူကပြောပြပါရယ်ဒီသတင်းပြည်စုံကိုထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်မေးမာကသတင်းပေးပို့ထားပါရယ်ရှင
်ရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့အောက်တိုဘာလကစပြီးနေကြောင်းဆောင်လုံခြုံရေးကိစ္စကန်တွေကိုလက်နက်ကင်တိုက်ခိုက်ခံရပြီးတဲ့နောက်မြန်မာတပ်မတော်ကရှင်းလင်းရေးလုပ်တဲ့အခါမှာတော့အဲ့ဒီဒေသကရိုဟင်ဂျာမွတ်စလင်တွေပေါ်မြန်မာတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာမှာရှိတဲ့လူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်နေကြတာပါမြန်မာတပ်မတော်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကနယ်မြေရှင်းလင်းလို့ဆိုပြီးအခုရက်ပိုင်းအတွင်းမှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းဒုက္ခသည်တွေထွက်ပြေးမှုတွေလည်းရှိနေပါတယ်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံသားတိုင်းနဲ့ချီပြီးရှိနေတဲ့မလေးရှားနိုင်ငံအပါအဝင်ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကမြန်မာတန်ရုံးတွေရှိမှရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့ပါတယ်မလေးရှားနိုင်ငံမှာတော့အစ္စလမ်ဘာသာဝင်အင်အား 9,000 လောက်ကဆန္ဒပြခဲ့ကြပါတယ်ဒီလိုဆန္ဒပြမှုတွေနဲ့မြန်မာပြည်တွင်းကမငြိမ်မသက်မှုတွေကြောင့်မလေးရှားမှာအလုပ်လုပ်ကိုင်နေကြသူဗုဒ္ဓဘာသာဝင်မြန်မာတွေအတွက်စိုးရိမ်စရာတွေဖြစ်လာခဲ့တယ်ဆိုပြီးမလေးရှားနိုင်ငံမှာပရိဟိတလုပ်ငန်းတွေကိုလုပ်ကိုင်နေသူတဦးကပြောပြပါတယ်
အဲဒီတော့တရိယထားနေရတာပေါ့ကျွန်တော်တို့ဒီဘက်မှာတော့ဘာဖြစ်ဖြစ်ဒါဒီလိုသူတို့ကလည်းလူတွေဖြစ်နေပြီဆိုတော့ကျွန်တော်တို့မှအသွာလာနေစဉ်းစားရတာရှိတယ်။နောက်ပလေးတွေသတိပေးရတာတွေရှိတာပေါ့ကျွန်တော်တို့အပြင်တယောက်တည်းမဆက်စားတော့ဘူး။ကျွန်တော်တို့မျိုးစေ့တော့ရှိပါတယ
်။အရင်တုန်းကလည်းမြန်မာနိုင်ငံတွင်းမှာလူမျိုးရေးဘာသာရေးမတည်ငြိမ်မှုတွေဖြစ်တိုင်းမှာမလေးရှားနိုင်ငံရောက်မြန်မာတွေကြားမှာကြက်ရိုက်ခတ်မှုတွေရှိခဲ့တာပါ။မလေးရှားနိုင်ငံမှာအကြောင်းမဲ့တပ်ဖြတ်ခံရမှုတွေအစုအဝေးနဲ့လာရောက်ရိုက်နှက်တာတွေဓာတ်နဲ့ခုတ်တာတွေကိုမြန်မာတွေကြုံခဲ့ရတာကြောင့်အခုကာလမှာလည်းလူမျိုးရေးဘာသာရေးရအမုန်းတရားနဲ့ရန်ညှိုးထားမှာတွေကိုစိုးရိမ်ပူပန်နေကြပါတယ်။ဒါပေမဲ့လည်းအလုတ်ကိုင်းတွေပြတ်မှဆိုးတဲ့အတွက်စိုးရိမ်စိတ်တွေနဲ့ပဲအလုတ်လုတ်ကိုင်းနေရတယ်ဆိုပြီးမလေးရှားနိုင်ငံမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေကဆိုပါတယ်
။ဟုတ်ကဲ့ကလေးဆိုတော့လည်းစိုးရိမ်ပါဘို့ဒီလိုအခြေအနေဖြစ်နေကြလို့အားလုံးစိတ်ကူကြတာပေါ့ဒီကတော့ဒါလေးဒီရောဒီလိုပဲပေါ့ဗျာစိတ်ကူတွေတော့လည်းလောက်ပါတော့ဆက်ဆက်ဒီမှာစိတ်ကူပဲလည်းဘာမှလုပ်မရဘူးဒီလိုသတိထားရတာမဟုတ်ဘူးဟောကအားလုံးကဒီမှာတော့အချိန်လေးလည်းရှုပ်သွေးနေတာ
ပြီးခဲ့တဲ့ရက်ကပဲရခိုင်ပြည်နယ်တွေကရိုဟင်ဂျာမွတ်စလင်တွေကိုနှိမ်နင်းနေတာနဲ့ပတ်သက်လို့စိုးရိမ်ကြောင်းပြောကြဖို့မြန်မာအစံမတ်ကိုဆင့်ခေါ်သွားမယ်ဆိုပြီးမလေးရှားနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ရခိုင်ပြည်နယ်တွေကအခြေအနေတွေပေါ်မကျေနပ်တာကြောင့်အရှိတောင်အာရှနိုင်ငံတွေမှာမြန်မာအစိုးရပေါ်ဆန္ဒပြနေကြတာပါနိုဝင်ဘာလ25ရက်နေ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းဒေသရင်းအခြေအနေနဲ့ပတ်သက်လို့မလေးရှားနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလာပိုင်းအတွင်းဖြစ်ပေါ်နေတဲ့တိုက်ခိုက်မှုတွေမငြိမ်မသက်ဖြစ်နေရတာတွေအပြစ်မဲ့ပြည်သူတွေတိုက်ဆုံရတာတွေအိုးအိမ်မဲ့ဘဝဖြစ်ရတာတွေကိုကန့်ကွက်ကြောင်းနဲ့လူနည်းစုဘာသာဝင်များအားရှင်းလင်းနေခြင်းပေါ်ရပ်တန့်စီမှုတွေပါဝင်ပါတယ်မလေးရှားနိုင်ငံကိုထွက်ပြီးအလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေဟာတိတ်နေချီရှိနေတာပါနောက်ထပ်လည်းမလေးရှားနိုင်ငံကိုထွက်ပြီးလာရောက်အလုပ်လုပ်ကင်နေသူတွေအများအပြားရှိနေပါတယ်အခုလိုမျိုးမြန်မာပြည်တွင်းမှာမတည်ငြိမ်မှုတွေဖြစ်နေတာတွေကမလေးရှားနိုင်ငံမှာထောင်နေချီရှိတဲ့အစ္စလမ်ဘာသာဝင်တွေကမြန်မာအစိုးရကိုကန့်ကွက်ဆန္ဒပြမှုတွေရှိနေတဲ့အတွက်မလေးရှားရောက်မြန်မာတွေကြားမှာတော့စိုးရိမ်မှုတွေဖြစ်ပွားနေပါတယ်ရှင်
မေးမှာသတင်းပေးပို့ထားတာပါခုတစ်ခါမှာတော့မြန်မာတခွင်စီစဉ်ကိုတင်ဆက်ပေးပါမယ်ဘကိုးတိုင်းလေပတိုင်းမြို့မှာနှစ်ပေါင်း100ကျော်တည်တန်းရှိနေပြီဖြစ်တဲ့ရှေးဟောင်းအဆောက်အဦးတော်တော်များများရှိနေပါတယ်တချို့အဆောက်အဦးတွေကတော့စနစ်တကျပြည်ပင်ထိမ့်သိမ့်မှုတွေမရှိတော့တဲ့အတွက်ရှေးမှုလက်ရာတွေပျောက်ကုန်ပြီးတော့ပုံစံအနေနဲ့သာရှေးဟောင်းလို့ပြောလို့ရတော့တာပါနှစ်ပေါင်း120ကျော်ရှိပြီဖြစ်တဲ့ဒီတောရဖုန်ကြီးကျောင်းတစ်ခုဆိုလို့ရှိရင် တံပိုးရှိလာတဲ့ရှင်းအောင်လက်ရတွေမပြောက်ပြက်တော့အောင်စနစ်တကျမုံမှန်ပြုပြင်ဖို့လိုပေမဲ့လည်းနည်းပညာနဲ့တက်ကြွနားလည်သူတွေရဲ့အကူအညီတော့လိုအပ်နေပါတယ်ဒီလိုရှင်းအောင်လက်ရထိမ့်သိမ့်ဖို့အခက်အခဲဖြစ်နေတဲ့လေဗဒန်မျိုးစီကိုကိုယ်တိုင်သွားခဲ့တဲ့ VOA သတင်းတော်ကိုစီသူကတင်ဆက်ထားတာကိုနားဆင်ပါရှင
်ရန်ကုန်မြို့ကနေမြောက်ဘက်ကိုကားနဲ့၃နာရီလောက်သွားလိုက်ရင်ရောက်တဲ့လေဗဒန်မျိုးမှာရှင်းအောင်အဆောက်အဦတွေကိုထူးထူးခြားခြားတွေ့နိုင်ပါတယ်ဒါပေမဲ့ရှင်းအောင်လူနေအိမ်အတော်များများကတော့ခင်းတဲ့အညီပြုပြင်မွမ်းမံခဲ့တာကြောင့်ရှေးမှုလက်ရာတွေကိုတိတ်မတွေ့ရတော့ပါဘူး။ဒါပေမဲ့လက်ဗရန်မျိုးဘီလင်တန်ရက်ွက်ထဲမှာရှိတဲ့တောရကျောင်းတိုက်ထဲမှာတော့ဒေသခံတွေဆိုရလွန်ခဲ့တဲ့နှစ်ပေါင်း120ကျော်တပ်တန်းရှိပြီဖြစ်တဲ့တာသနိကအဆောက်အဦတချို့ကြံနေပါသေးတယ်။ဘုံကျောင်းဂောဘကတွေနဲ့ဒေသခံတွေရဲ့အားနဲ့ထိမ့်သိမ့်နေရတာမို့အခက်အခဲတွေရှိနေရတယ်လို့ဂောဘကဥက္ကဋ္ဌဦးအောင်မြင့်ကပြောပါတယ
်။မွမ်းမံတဲ့နေရာမှာလည်းပဲခုနကကျွန်တော်တို့ဒီရက်ွက်ကလည်းဘတ်စကမှာလည်းနည်းနည်းလက်လွတ်လက်စားနေကြတော့လူတန်းရှိတော့ရှိတယ်သို့တော်လည်းအများမဲ့ဆောက်တာခုနိုင်တယ်လို့ပြောစီ။အားကြောင့်ကျွန်တော်တို့လည်းဒါအကြီးကိုဒီတိုင်းကြည့်နေရတယ်။တရားကြီးနေဒီပစောင်းကြီးကိုလည်းတောင်းမှုရှိမှတော့သိတယ်။သို့တော်လည်းကျွန်တော်လည်းမလုပ်ရဘူး။ဒါနိုင်ငံတော်အဆင့်နဲ့လုပ်အောင်။နောက်ကတော့တက်ကြွနားလည်တဲ့ပညာရှင်တွေနဲ့လုပ်မှလာတယ်။ဖြစ်မှာ။အားကြောင့်ကျွန်တော်တို့ကဒါလုပ်မယ်ဆိုရင်တော့ရွယ်ချက်တည်းရှိတယ်။ရွယ်ချက်ရှိမှလည်းကျွန်တော်ဒါကိုတော်တော်လေးအချိန်ယူတော့စဉ်းစားလို့လုပ်အောင်
။အဲ့တော့ဘလောက်ထိစင်သာထားလဲဘယ်လိုလုပ်ချင်လဲ
ဘယ်လိုလုပ်ချင်လဲဆိုတော့ပထမအချက်ကတော့ကျွန်တော်တို့ကဒီအောက်မှာဒီ
ပြားကြီးနောက်မှာဆို
အဲ့ဒီအပေါ်ပြူးကြတော့အပေါ်မှာလည်းဝိတ်ကတသားကြီးရကြီးရင်လောက်တာတော့ပုံကြီးရအဲ့ဒီပုံအဆင်းကိုကျွန်တော်ပထမပုံဖြတ်ချတယ်ပုံဖြတ်ချဒီအောက်ကတော့အနေထားတွေတိုင်းမှာပေါ့လေအဲ့ဒီဘုံမရှိမှအပေါ်ဝိတ်ကဖြတ်တာဟုတ်တော့ကျွန်တော်တို့ကဒီဘုံကြီးမပြိုမရှင်းထိုင်ကြည့်ရမယ်အနေထားဖြင့
်စတူရမ်ဘေ1900လောက်ရှိတဲ့တံဆောင်ပြတ်သက်နေရာလေးကိုပဲထိမ့်သိမ်းထားနိုင်ပြီးတော့ကြံစိတ်ပိုင်းတော်တော်များများကတော့ပျက်စီးရွရင်နေပါပြီ။ဆောက်လုပ်လူတန်းခဲစဉ်တုန်းကရွှေအစစ်နဲ့ရွှေချထားတဲ့တိုင်လုံးတွေမှာရွှေတွေကိုခွာယူသွားတာရွှေချထားတဲ့တကယ်တွေကိုခိုးခံရတာမှန်စီရွှေချမျက်နှာချက်အချက်လိုက်ပြောက်ဆုံးသွားတဲ့အဖြစ်အပျက်မျိုးတွေအရင်နှစ်တွေကရှိခဲ့တယ်လို့အသက်89နှစ်ရှိပြီဖြစ်တဲ့ဘီလင်တန်ရဲ့ဒေသခံဦးအောင်သိန်းကပြောပါတယ
်။ရွှေတိုင်းရွှေချထားတဲ့အတိုင်းရွှေချထားတာဟိုတောင်ကိုယ်ကခေါ်မှကြည့်တော့မိုက်သမားခေါ်ပြီးတော့ရောင်းပြီးတော့တပ်ပြင်းနေရတယ်ထဲရုပ်ကစေးထုတ်ပဲကိုယ်ခေါ်တော့မခံဘူးဆိုပြီးတော့လောရတာကိုရီပဲမြေကတော့တရားကျော်ကြီးလာဒီเจ้าမှာကထိန်ခင်းနေတော့120နဲ့
န
ှစ်ကျင်ဖြစ်
တော့ရကြောင်ဆော့လုပ်ပြီးမကြခင်မြမသက်ကရ1956ခုနှစ်မှာလှူဒန်းခဲ့တဲ့ဂျေးဆင်ဒူးတွေကိုအဲ့ဒီခေတ်ကတကယ်လက်ရတဲ့နဲ့အတူတော်ရကျောင်းတွင်မှာထူးထူးခြားခြားတွေ့ရပါတယ်။စေတွင်မှာကြည်တင်ခဲ့ပေမဲ့ဒီအတိုင်းထိမ့်သိမ်းထားတယ်လို့ဒေသခံတွေကပြောပါတယ်။ပြတ်သက်ပုံစံတွေနဲ့ခန်းနာပေမဲ့ကာလကြာမြင့်လာတာနဲ့အမျှပျက်စီးလာတဲ့ပြတ်သက်တံဆောင်းတွေကိုဒေသခံတွေကိုနီးကိုဟန်နဲ့ပြုပြင်ထားကြတာတွေလည်းတွေ့ရပါတယ
်။နိုင်ငံတော်ကလည်းပဲကျွန်တော်ပညာရှင်စစ်နဲ့ပူးပေါင်းမှုတော့လုပ်မှဆိုရှေ့မှုလက်ရမပြတ်ကျွန်တော်ကျောင်းကြီးတော့ပြန်ဖြစ်ဖို့တော့တိတ်ကြတာပေါ့။ဟုတ်လားဒီတိုင်းထိုင်ကြည့်နေမှဆိုရှေ့လက်ရတွေလည်းပြစီတော့နော်လာနော်သားတွေလည်းပဲတည်ရမှာမဟုတ်ဘူးပေါ့
ဗရန်မြို့တွင်ကဖျားကြီးကျောင်းတဲ့မှာတော့ဒေသခံတွေရဲ့အဆိုအရနှစ်ပေါင်း100ကျော်ပြီဖြစ်တဲ့လက်ရမြောက်တကယ်ပပုတွေကိုတွေ့ရပါတယ်ဒေသခံတွေရဲ့တမိုင်းအထောက်အထားရမင်းတို့မင်းရဲ့စတုဒ္ဒမြောက်တမီတော်တိုင်ထားထိတ်ကောင်တင်ရဲ့ကုသိုလ်အနေနဲ့ဆောက်လုပ်ခဲ့တဲ့တိမ်တော်မှာအသုံးပြုခဲ့တဲ့တကယ်တွေကိုထိမ့်သိမ်းထားတာလို့သိရပါတယ
်ပေါ့ဒါပုံစံငယ်သူကမန္တလေးကနေပြီးတော့မင်းတို့မင်းတမီတော်ကဆရာတော်ကြီးဒီပုံစံဆောက်ပါဆိုပြီးတော့ပုံစံငယ်လေးဦးစင်းရောက်ကစားမိသေးတယ်ဒီတိုင်ကြီးတွေကျုံတုံးကြီးတွေဒီတိုင်တွေကကျုံကြီးတွေအကြီးတွေပဲရောက်ကစားတော့မိသေးတယ်နောက်မှကျတော့ပျောက်ပျက်ကုန်အဲ့ဒီကနေဟိုထဲရတယ်ဒီတကယ်လေးအဲ့ဆွဲတ
ာလေဗရန်မျိုးသူမျိုးသားတွေအနေနဲ့နှစ်ပေါင်း100ကျော်တက်တန်းရှိတဲ့ရှီဟောင်းအမွေနှစ်တွေပိုင်ဆိုင်ထားတာကိုဂုံယူမဆုံးဖြစ်ကြပါတယ
်ဂုံယူတော့ကျွန်တော်တို့မှာဒီကျောင်းတော်ကြီးဒီလိုကြီးရှိတာကျွန်တော်တို့ဘီလင်းနဲ့ရက်ွက်နေဒီကျောင်းကြီးရှိတာကိုတော့ဒီကျောင်းကကျွန်တော်တို့လက်ဗရန်မျိုးမှာဆိုအရင်ဆုံးလို့ပြောတယ်ဘိုးတော်ကတော့တော်ကြီးထူတာတည်းတော်ကြီးထူတာတည်းနေပါဒီဆရာတော်ဦးကြီးဝတ်တာသူကစပထမဆုံးတက်တော်ရကျောင်းဒီကပြီးမှကိုဖျားကြီးဆရာတော်ခုကတည်းကဒီကနေဖွဲ့တော့မှာဟိုဖျားကြီးရောက်တာဖျားတဲတော့ဒီကြောင့်တဲ့တော့ကြတယ်ဖျားကြီးက
ဒါပေမဲ့ထိမ့်သိမ့်ပြုပြင်ရေးလုပ်ငန်းတွေစနစ်တကျမရှိရင်တံပိုးကြီးအမွေနှစ်တွေအကြောင်းမျိုးမျိုးကြောင့်ပျောက်ပြတ်သွားနေတာမို့မြို့သူမြို့သားတွေစိတ်မအေးနိုင်ဖြစ်နေရပြီးတော့ရှီဟောင်းသူတေသနာအဖွဲ့နဲ့တခြားအမွေနှစ်ထိမ့်သိမ့်ဆောင်ရှောက်ရေးအဖွဲ့တွေရဲ့အကူအညီနဲ့ရှီဟောင်းအမွေနှစ်တွေကိုထိမ့်သိမ့်နိုင်ဖို့လှူဒါန်းနေကြပါတယ
်ကိုစီသူတင်ဆက်သွားတဲ့မြန်မာတခွင်စီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2016ခုနှစ်နိုဝင်ဘာလ26ရက်နေ့စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတော်တော်ရှင်တွေတိုက်ရိုက်နားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့စင်နိုင်ထီလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒီဒုတိယပိုင်းစီစဉ်မှာဆိုရင်ဒေါခင်ဆိုးဝင်းနဲ့အစီအစဉ်ထုတ်လုပ်သူမတ်ဆူမိုနိုတင်ဆက်ထားတဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ပါရှင်။
မင်္ဂလာပါရှင်။ VOA American Tan ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။မြန်မာပြည်မှာအခုတလောကြားနေရတဲ့စိတ်မချမ်းသာစရာ၊တက်ငယ်မတိမှု၊လူသက်မှုသတင်းတွေနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်ကြရင်ကောင်းမလဲ။ဘယ်ပုံဘယ်နည်းကြိုတွင်ကာကွယ်ကြရင်ကောင်းမလဲ။လူမှုအကြားပညာပေးလုပ်ငန်းတွေကိုတွင်တွင်ကြဲကြဲဘယ်လိုလုပ်သွားကြရင်ကောင်းမလဲဆိုတာတွေကိုအပြုသဘောနဲ့ဒီကနေ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါရစေ။ကျွန်တော်တို့ဒီနေ့ဖိတ်ခေါ်ထားတဲ့ဟိုကြံကျင်သူပုံကိုယ်တွေကတော့ဒီတက်ငယ်မတိမှုတွေကိုအပြင်းထန်ဆုံးပြစ်ဒဏ်ပေးဖို့အတွက်ပထမအကြိမ်ပြည်သူ့လွှတ်တော်မှာဥပဒေကြမ်းတင်သွင်းခဲ့တယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကြီးလည်းဖြစ်နောက်ရှေ့နေကြီးလည်းဖြစ်တဲ့ဦးသိန်းညော်မှာနောက်တစ်ယောက်ကတော့ဩစတြေးလျနိုင်ငံကစိတ်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာရီမွန်တင့်ဝေပါ။နောက်တစ်ယောက်ကတော့တက်ငယ်မတိမှုတွေကြိုတင်ကာကွယ်ရေးပညာပေးဆောင်ရွက်နေတဲ့ဒီကံကောင်မြေမှအတွဲလက်များပညာရေးအထောက်အကူပြုအသင်းထူထောင်သူမတ်မေဇွန်ဦးနောက်သတင်းတောက်မတ်ဂျူလိုက်မိုးတို့ကိုလည်းဖိတ်ခေါ်ထားပါတယ်။အစ်ကျွန်မပထမဦးဆုံးတော့လေဒီတက်ငယ်မတိမှုတွေကိုပြစ်ဒဏ်ပေးဖို့အတွက်ကိုဒီပြည်သူ့လွှတ်တော်မှာဥပဒေကြမ်းတင်သွင်းခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းရှေ့နေကြီးဦးသိန်းညွန့်ရဲ့ဒီသူတင်သွင်းခဲ့တာနဲ့ပတ်သက်ပြီးတော့အရင်ဆုံးနားထောင်ကြည့်ရအောင်ပါရှင်။
ကျွန်တော်အဓိကပြောချင်တဲ့ချက်ကအရင်ဆုံးကရှိရဲဆိုတာနော်ပထွေးရကြီးမရပါသမီးကိုပြုကျင့်တဲ့အမှုခေအရင်ကကြီးသမီးရဲ့ကိုပြုကျင့်မှုဆိုတာကိုလုံးကအင်မတန်ရှားတော့ရှားပါနော်တရားရုံးရဲ့စီရင်ထုံးတွေမှာနော်သူတို့လူတိရစ္ဆာန်မျိုးထိရောက်စွာပြည်နာပြီးတင်လေဆိုတာစီရင်ထုံးတော့တစ်ခုပဲရှိတယ်အဲဒီတော့2013ခုနှစ်တည်းကခေရကြီးသမီးရဲ့ကိုနော်မရေပြုကျင့်မှုကြီးပြောက်တယ်မကဘူးသမီးမျိုးလုံးမရေပြုကျင်းခဲ့တဲ့တည်င်းလေးအဲ့ဒီတည်င်းလေးကိုတော့ဒီမီဒီယာတွေကရေးသားဖော်ပြလာတဲ့အခါမှာတော့ဒါတိုက်ကြည့်မှာဒီအန်ဒရီယာကြီးတော့မယ်ဒီအန်ဒရီယာကိုတော့ချိုးတယ်မကဘူးနိုင်ရင်တော့ကျွန်တော်တို့ကလေးသူငယ်တွေကတော့ဒီပွင့်လာစားမှာဟုတ်တခြားကြီးပိတ်ချွေတော့မယ်ဆိုတာကျွန်တော်ကမြင်တဲ့အတွက်တော့2013နေလာတွေကဒီတော့ဒီခရီးသူငယ်ဗေဒမာရီကိုတည်တံပေးဖို့ကျွန်တော်စတင်ကြိုးပမ်းခဲ့တယ်။အရင်ဆုံးတော့ကျွန်တော်ပြည်မှုဆိုင်ဥပဒေပုံမှန်386မှာဘူး။နော်ဒီမူလသက်သက်ကြုံနာမယ်သတ်မှတ်ထားတော့နော်ကျွန်တော်ကဒါကိုဗရိမှုကျွန်းလုံးနဲ့ခရီးသူငယ်ဗရိမှုကျွန်းလုံးနဲ့ဒီကိုတည်တံပေးဖို့ကျွန်တော်တင်ခဲ့တယ်။ဒါပေမဲ့ပမာသူတင်လဲအင်္ဂလိပ်လိုမတင်လို့ဆိုပြီးဟန်တာလဲဆိုတော့ကျွန်တော်ရှေ့တူလို့မရဘူး။အဲ့တော့ကြောင့်ကျွန်တော်အဲ့ဒီ2013စတင်လာလာမှာပဲအထမအကြီးကျင်းပါတဲ့လွတ်တော်ပြည်သူလွတ်တော်မှာခလေးသူငယ်ဥပဒေကိုပြင်ဆင်ပြီးတော့နော်ခလေးသူငယ်တွေကိုမရေမှုကျွလွန်လဲသူတွေကိုနော်တည်ရန်သက်ကြွနာအနှိမ့်ဆုံးသက်ကြွနာအမြင့်ဆုံးတည်ရန်ပေးဖို့ကျွန်တော်ကြိုးပမ်းခဲ့တယ်။အဲအဲ့ဒီမှာမဲခွဲတဲ့အခါကျတော့နော်တိုင်းရင်းသူလွတ်တော်ကူစရဲဒီဒေါက်ခင်ဆောင်ဝေတို့အပါအဝင်တိုင်းရင်းသူလွတ်တော်ကူစရဲဒီကျွန်တော်ထောက်ခံတယ်။အဲ့ဒီကတော့6ယောက်နော်ဟိုအမျိုးသမီးအမတ်တော်များများ6ယောက်ပေါ့နော်ထောက်ခံခဲ့တာရှိတယ်အားလုံး16ယောက်ပဲထောက်ခံလဲဆိုရဲကျွန်တော်ဥပဒေရအရင်နှိပ်ခဲ့တယ်နော်အဲ့ဒါကြောင့်ကျွန်တော်တတိယအကြိမ်နော်2014နော်ဒီဇင်ဘာလမှာထပ်ပြီးတော့စနစ်ကြိမ်မြောက်လွတ်တော်ကိုနော်ကျွန်တော်အထူးဥပဒေရေးဆွဲပြီးတယ်အဲ့ဒါတော့ဗာလဲဆိုတော့ကျွန်တော်တို့ချိန်ကောင်းပြီပုံမှန်30နှစ်ခရီးသူငယ်ဒီဆောက်ရမယ်ဆိုရဲ့ချက်နောက်တစ်ခုကကျွန်တော်တို့1990တခုကနော်လက်မှတ်ရေးထိုးခဲ့တဲ့ကိုယ်တော်မြတ်ကမှလက်မှတ်ရေးထိုးခဲ့တဲ့ခရီးသူငယ်ခွင့်ရများဆိုင်ရာ နော်ဒီသဘောတူညီချက်တွေနဲ့ဒီနော်ကလေးသူငယ်လေးကိုလိမ်မှုဆိုင်ရာစော်ကားဒီမှာကာကွယ်တဲ့အထူးဝေးပြင်ပြီးတော့နော်ပြည်ဦးလွတ်တော်မှာကျွန်တော်ကြိုးပမ်းခဲ့တာ2015 AD လဆင့်ဒီမှာဆွေးနွေးခွင့်ရခဲ့တယ်အဲ့ဒီကမှကျွန်တော်ကလေးသူငယ်ဒီအမိဖြစ်သူကိုဖေရမရေးကျူးခြင်းမှုနော်ဆရာကတပည့်ပေါ်မှာမရေးကျူးခြင်းမှုအကိုကလေညီမပေါ်မှာမရေးကျူးခြင်းမှုအဆွေမျိုးရင်းချာတွေရောရှင်းဖို့ထိန်းရမယ့်လူတွေရောပရိကျင်းမှုတွေကိုမြို့နယ်လိုက်ကျွန်တော်အသေးစိတ်ရှင်းပြတဲ့ခါမှာအဲ့ဒီချိန်ကလွတ်တော်ဥက္ကဋ္ဌကျွန်တော်တင်ပြချက်ပေါ်မှာသူဘဝင်မကြဘူးနဲ့ဆိုတယ်အဲ့တော့သူ့ရဲ့သုတ်ပြန်မှုတွေကြောင့်အဲ့ဒီဥပဒေကိုမဲခွဲတဲ့ခါမှာဒီလွတ်တော်ကြီးမှာကျွန်တော်တို့ဦးတယောက်မှထောက်ခံခဲ့တဲ့ရင်းမရှိဘဲနဲ့ကျွန်တော်အရင်နေခဲ့ရတယ်ဒါပြည်လွတ်တော်မှာကျွန်တော်၃ချိန်ကျူးပန်းခဲ့တာပေါ့နော်ဒါကြောင့်ကျွန်တော်က2015စက်တင်ဘာလမှာနော်ဒီပြည်သူလူသိဖို့လွတ်တော်ထဲမှာကျွန်တော်ကလေးသူငယ်မရိသမားတွေတည်ထောင်ပေးဖို့ဘယ်လိုဆောင်ရွက်ခဲ့တယ်ဆိုတာကိုစာအုပ်ထုတ်ဝေပြီးတော့တိုင်းပြည်ကိုကျွန်တော်တင်ပြခဲ့ပါပြီအခုလည်းဒီစာအုပ်ပေါ်မှာအခြေခံပြီးတော့လွတ်တော်ပြင်ပလမ်းကြောင်းကလေကလေးသူငယ်မရိသမားတွေကိုတည်ထောင်ပေးနိုင်တဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့နော်ကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်နေပါ
โอเคကျေးဇူးအများကြီးတင်ပါတယ်ဦးသိန်းညွန့်ရှင်အခုကျမတို့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ဒီကလစ်ဒီတက်ငယ်မရေမှုတွေနဲ့ပတ်သက်ပြီးတော့ခြုံငုံသုံးသပ်ထားတဲ့ကိုကျော် Facebook မှာပေါ့နော်ကိုကျော်ကျော်ရဲ့ link တင်ထားတဲ့ post လေးတစ်ခုကိုဖတ်ပြခြင်းပါတယ် credit ကတော့သူကိုမောင်ထွန်းလို့ရေးထားပါတယ်ကိုရန်နိုင်ကဖတ်ပြပေးပါအောင်ရှင
်ဟုတ်ကဲ့ပါဒီနေ့တက်ငယ်မရေမှုနဲ့ပတ်သက်ပြီးတော့မီဒီယာထဲမှာတင်ပြထားတဲ့အမှုတွဲ20ကိုအချိန်ရလို့ဆိုပြီးတော့သူနည်းနည်းတိုးထီကြည့်ထားပါတယ်တဲ့မြို့နယ်20ကအဖြစ်ပြက်အခု20ပါတကယ်တမ်းပြောရရင်တော့ sample size20ဆိုတာကောက်ချက်တစ်ခုဆွဲဖို့အရန်နည်းနေပါသေးတယ်တဲ့အချက်လက်တွေအခြေခံပြီးခွဲခြမ်းစိတ်ဖြာကြည့်တဲ့အခါမှာဖြစ်ရ20မှာ71ခု55ရာခိုင်နှုန်းကကြီးလက်မှာဖြစ်ခဲ့တာဖြစ်ပြီးတော့9ခုက45ရာခိုင်နှုန်းကတော့မြို့ပြမှာဖြစ်တာလို့ဆိုပါတယ်ကြီးလက်နဲ့မြို့ပြထူးထူးခြားခြားကွာဟမှုမရှိပါဘူးတဲ့မြို့မှာနေတဲ့ကလေးငယ်ပဲဖြစ်ဖြစ်ကြီးလက်မှာနေတဲ့ကလေးငယ်ပဲဖြစ်ဖြစ်မတိန်ကျင့်ခံဖို့အလားအလာ10ရာခိုင်နှုန်းလောက်ပဲကွာတာပါတဲ့ပြမှုကျူးလွန်တဲ့သူအများစုကတော့ဆွေမျိုးသားချင်းအတိမိတ်ဆွေတွေကဖြစ်ပြီးတော့ဖြစ်ရ72ခု60ရာခိုင်နှုန်းအထိရှိတယ်လို့ဆိုပါတယ်ဒီထဲမှာဆွေမျိုးအရင်းတွေကပြုကျင်တာ35ရာခိုင်နှုန်းအထိရှိပြီးတော့ဖခင်အရင်းကပြုကျင်တာက20ရာခိုင်နှုန်းအထိရှိတယ်လို့ဆိုပါတယ်ဆိုတော့ဒီနေ့မြမလူဖွဲ့စည်းအတွက်တဲ့သားသမီးတူတူမညီညီမတွေကိုတဲ့မိဘမောင်ဘွားတွေကအကာအကွယ်ပေးရမယ်ဆိုတဲ့လူမှုတန်ဖိုးမြမလူဖွဲ့စည်းရဲ့ယဉ်ကျေးမှုတန်ဖိုးတွေကိုမေးခွန်းထုတ်ဖို့လိုလာပါတယ်လူဖွဲ့စည်းရဲ့ဘုံတံပိုးတွေကအခြေမခိုင်တာလားဘယ်ယာတွေကပျက်စီးသွားစေတာလဲဆိုတဲ့ပညာရေးဆိုင်ရာအငင်းပွားမှုတွေလှုပ်ဖို့လိုလာပြီလို့လဲဆိုပါတယ်ကျူးလွန်တဲ့သူအများစုဟာအသက်30နဲ့40ကြားဝန်းကျင်25ရာခိုင်နှုန်းရှိပြီးတော့တဲ့အသက်40အထက်က45ရာခိုင်နှုန်းရှိတဲ့အတွက်ကျူးလွန်သူအများစု80ရာခိုင်နှုန်းဟာအသက်အရွယ်ကြီးရင်သူတွေအများစုဖြစ်တယ်လို့ဆိုပါတယ်ဒီအရွယ်ဟာမိမိစိတ်ကိုတဲ့မိမိထိန်းချုပ်နိုင်တဲ့အရွယ်ဖြစ်ပေမဲ့မိမိတို့ရဲ့ကာမဆန္ဒကိုမထိန်းချုပ်ဘဲပြစ်မှုကျူးလွန်ခဲ့ကြတာလို့လည်းဆိုပါတယ်ပြီးတော့ကျူးလွန်ခံရတဲ့ကလေးငယ်တွေထဲမှာ25ရာခိုင်နှုန်းကအသက်5နှစ်အောက်မှာရှိပြီးတော့65ရာခိုင်နှုန်းကတော့10နှစ်နဲ့15နှစ်ကြားမှာရှိတယ်လို့ဒီထဲမှာဆိုထားပါတယ်နောက်နေရာနဲ့ပတ်သက်ပြီးတော့လည်းသူပြောထားပါတယ်35ရာခိုင်နှုန်းကနေအိမ်ထဲမှာပြုကျင့်ခံရတာဖြစ်ပြီးတော့20ကကျူးလွန်သူရဲ့အိမ်မှာလို့ဆိုပါတယ်နောက်ပြီးတော့လေကွင်းတို့ဘုံကြီးကျောင်းပူရာယုံစတဲ့နေရာတွေမှာ45ရာခိုင်နှုန်းလို့ဆိုပါတယ်ဗျ
ဟုတ်ကဲ့ပါသူ့ရဲ့သုံးသပ်ချက်အရဆိုရင်တော့အခြေအနေကတော်တော်လေးကိုဟိုစိုးရင်ကြာပါပဲတော်တော်လေးစိုးရင်ကြာဆိုတော့အခုဒီလိုမျိုးဟိုတက်ငယ်မရိမှုဖြစ်တယ်ဆိုတဲ့နေရာမှာဒီစိတ်ယောဂာနဲ့ရောပတ်သက်နေသလားလို့ပါအဲ့တော့စိတ်ယောဂာအထူးကုဆရာဝန်ကြီးဒေါက်တာရီမန်တင့်ဝေအနေနဲ့ဒီလိုမျိုးမရိမှုတက်ငယ်ဒီအသက်မပြည့်သေးတဲ့ကလေးတွေကိုမရိမှုကျူးလွန်ရလောက်အောင်ဒီလိုရဲ့စိတ်ယောဂာအခြေအနေပေါ့နော်အဲ့ဒါဘလို့များဟိုဖြစ်တာပါလိဟိုဘလို့ဒီလိုမျိုးကျူးလွန်ရလောက်အောင်ကိုစိတ်ကမမှန်ဖြစ်နေကြတာပါလားရှင်
ဟုတ်ကဲ့ခင်ဗျာတော့ကျွန်တော်လည်းဟိုအကျေတွင်းရှင်းပြခြင်းပါတယ်ဟိုစိတ်ယောဂါကြောင့်ဖြစ်တာပဲလားတခြားဟို psychosocial ဟိုပြဿနာကြောင့်ဖြစ်တာပဲလားဆိုတော့အခြေတော့ပထမဆုံးကျွန်တော်ပြောချင်တဲ့အချက်ကတော့ဒီဒါဒီလိုဟိုကိစ္စတွေဖြစ်တဲ့ဥစ္စာကကျွန်တော်နိုင်ငံတကာနိုင်ငံတွေမဟုတ်ပါဘူးဆိုတော့အကြောင်းကိုကျွန်တော်ပြပြခြင်းပါတယ
်ဟုတ်ပါတယ်
တခြားအနောက်နိုင်ငံတွေမှာလည်းအမေရိကန်နိုင်ငံတို့ဩစတြေးလျနိုင်ငံတို့မှာလည်းအလားတူ statistics ရှိပါတယ်အလားတူ statistics ရှိတဲ့အတွက်ကြောင့်လည်းဒီလိုကိစ္စလေးများပြတာတဲ့အတွက်ကြောင့်เนาะကျွန်တော်တို့အခြေအနေအရဒီပြင်သစ်နဲ့ဒီဥပဒေ legislation တွေကိုပြင်ဖို့ဆိုပြီးတော့ကျွန်တော်တို့ဒီအမှားနဲ့အလားတူကျွန်တော်တို့ပြည်သူလူထုကနေပြီးတော့တောင်းဆိုရတာရှိပါတယ် မြန်မာပြည်မှာတောင်းဆိုနေတယ်လို့လည်းဒီမှာအပြင်းထန်ဆုံးဟိုအပြစ်ဒဏ်ပေးပါဆိုပြီးတော့တောင်းဆိုမှုတွေရှိပဲဥပမာကျွန်တော်ပြောအောင်လို့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ New South Wales ကျွန်တော်နေထိုင်တဲ့ Sydney New South Wales State ရဲ့ Government ကပြီးခဲ့တဲ့ဇွန်လ6ရက်နေ့မှာပဲဒီလွန်ခဲ့တဲ့ဒီဥပဒေတွေကိုသူကပြန်ပြီးတော့ပြင်ဆင်ပြီးတော့ဒီ Sex Offender တွေကိုအပြင်းဆုံးအပြစ်ဒဏ်ပေးဖို့အဲသူတို့ကိုမလျှော့တဲ့ဟလားဒီတသက်တကျုံဟိုဒီ life sentence ပေးဖို့နော်ဆိုပြီးတော့အဲ့ဒါကိုနောက်ပြီးတော့ non pro period အကြာကြီးထားပြီးတော့အပြေထောက်ခံမပေးရဘူးဆိုပြီးတော့ဟိုပြင်းပြင်းထန်ထန်လူလူရဲ့သဘောနဲ့ဟိုတို့ဘယ်ဘယ်တူညီရဲ့ဟိုအပြစ်ဒဏ်ပေးဖို့ဆိုပြီးတော့ကျွန်တော်ဥပဒေပြဋ္ဌာန်းပြီးသားဖြစ်ပါတယ်အမေရိကန်နိုင်ငံမှာဆိုလို့ရှိရင်လည်းLouisiana or state ဆိုလို့ရှိရင်လည်းပေးရန်ဒီပေးပါတယ်တခြား state တွေမှာလည်းအဲ့လိုမျိုးရှိပါတယ်အဲ့တော့ကျွန်တော်ဆိုလိုချင်တာကဒီစိတ်ယောဂတစ်ခုတည်းကြောင့်လို့မဟုတ်ဘဲနဲ့လူမှုအတိုင်းအဝန်းမှာဖြစ်နေတဲ့ပြဿနာတွေဟိုကြောင့်ခြုံပြီးတော့လည်းဖြစ်တာတွေပါပါတယ်စိတ်ယောဂကြောင့်ဖြစ်တာလည်းပါပါတယ်စိတ်ယောဂကြောင့်ဖြစ်တဲ့ဥစ္စာမှာဆိုလို့ချင်တော့ဥပမာကျွန်တော် mood disorder ပေါ့ဗျာစိတ်တကြဖြစ်တဲ့ယောဂမျိုးစိတ်ကကြတဲ့ယောဂမျိုးအဲ့လိုယောဂမျိုးရှိတဲ့လူတွေကအရက်သေးစားတောက်တုံးပြီးတော့ဒီအရက်ဆွဲသွားတဲ့ခါကျလို့ရှိရင်ဒီမူရစ်စိဝါတွေဆွဲသွားတဲ့ခါမှာသူတို့မှာစိတ်ရည်တုံတရားနည်းသွားနိုင်ပါတယ်အဲ့တို့မှာဟိုချင်းချင်းနိုင်တဲ့ insight ကဟိုဒီ waiver နိုင်တဲ့ insight မရှိဘဲနဲ့ချင်းချင်းနိုင်တဲ့အင်အားမျိုးတော့ဖြစ်ပါတယ်အဲ့လိုခါမှာဒီလိုများသောဖြင့်ဒီလိုဟိုအဖေနဲ့ဖြစ်တဲ့ကိစ္စတို့ဒီ incest လို့ခေါ်တာပေါ့လေဒီသားစုမှာသူရင်ပိုင်းနေတဲ့ကမှာဖြစ်တဲ့ကိစ္စရဲ့များသောအဖြစ်ကျွန်တော်တို့ crowded situation တွေမှာဖြစ်နေတယ်ဒါကြတော့လူနေမှုအနေထားမှာမိကြတဲ့အခြေခံမျိုးမှာဖြစ်နိုင်တယ်နောက်ပါဟိုစိတ်ကြကြပြီးတော့အဲ့လိုဖြစ်တဲ့အခြေမျိုးမှာဥပမာဟုတ်တယ်ဒီပါမရလဲနာရာရှိယောဂဖြစ်နေတယ်ခလေးတွေလည်းများတယ်အလုပ်ကံလည်းမရှိဘူးအဲ့လိုခါမှာအဖေလုပ်တဲ့အတူပါလည်းပဲအရက်သေးတာတောက်သွင်းပြီးတော့ alcoholic ပေါ့ဗျာအဲ့အဲ့လိုဖြစ်တဲ့အချိန်မှာသမီးကလည်းပဲကြီးထွားလာတဲ့အချိန်အဲ့လိုခါမျိုးမှာဖြစ်တာပြများပါတယ်နောက်တစ်ခါကျတော့နောက်တစ်ချက်ကျွန်တော်သွားစဉ်းစားမိတာကယောဂအပြင်ကိုဒီလိုကိစ္စမျိုးတွေဟာဖြစ်လိဖြစ်တာရှိတယ်ဆိုတာကကျွန်တော်နိုင်ငံတစ်ခုတည်းမဟုတ်တခြားနိုင်ငံတွေမှာလည်းဖြစ်တယ်ဒါလိုပဲဥပဒေနဲ့တားဆီးပြီးတော့အလုပ်ရတဲ့အနေအထားမျိုးရှိတယ်ဆိုတော့ကျွန်တော် system problem ပေါ့ဗျာ user တွေကိုကျွန်တော်က short မတွက်ထားပဲနဲ့ဒါမဖြစ်နိုင်ပါဘူးဒီတို့ရေးချိတဲ့ဟိုဟိုအတိုင်းဝန်းမှာမဖြစ်နိုင်ပါဘူးဒါမဖြစ်တဲ့ဘူးသူတွေကလည်းရှောင်ရှားရတယ်ဘာသာတရားလည်းဘယ်လိုပြောထားတယ်ပေါ့ဒါလိုပဲပြောထားဘယ်လိုပဲတုံ့ပြန်ထားတော့များလည်းပဲဒီ user တွေကဖြစ်တဲ့ဖြစ်တာရှိတဲ့အကြောင်းနဲ့ဖြစ်တဲ့အကြောင်းကျွန်တော်တို့ကကလေးသူငယ်တွေကိုပညာပေးတဲ့အနေနဲ့ကျွန်တော်မိဘတွေက parenting မှာ part of the parenting မှာကလေးတွေကိုသူတို့ဟလာဒီလို stranger danger ပေါ့လေအပြင်လူတွေကနေပြီးတော့ကိုယ်ကိုလာပြီးတော့ဟလာသူဆွဲလို့ရှိရင်မပါတော့အောင်ဒါမှမဟုတ်ကိုယ့်ရဲ့ဟလာမိဘအတိုင်းဝန်းပဲဖြစ်ဖြစ်နော်ကိုယ့်ရဲ့ခန္ဓာကိုယ်အစိတ်ပိုင်းတချို့ကဟိုပဲပိုင်ဆိုင်နေကိုယ်မှာတန်မိုးရှိရမယ်အဲ့တန်မိုးရှိတဲ့ထားတဲ့အစိတ်ပိုင်းကိုတခြားလူတွေထိတိုင်တာကိုလက်မခံဘူးမိမိကိုလည်းတခြားဟိုလူကြီးတွေကနေပြီးတော့သူတို့အင်အားကိုကန်ဆိုင်နေကလားတော့ဖြစ်ခဲ့တဲ့ solution လည်းပဲမလုပ်ဖို့ကန့်ကွက်ဖို့မိဘတွေကိုပြန်ပြီးတော့တိုင်ကြားဖို့ဆရာသမားကိုတိုင်ကြားဖို့
ဟုတ်ကဲ့ပါဆရာ။
တော့ကတည်းကသူမစိတ်ပါအောင်နဲ့ဖြစ်လို့ရှိတော့မှမိဘနဲ့ညောင်အချင်းများလို့ဆိုတော့ကလေးတွေကိုသင်ပေးထားပြီးသူတို့ကဒီလိုအပ်တဲ့အာဏာပိုင်တွေကိုတိုင်ကြားနိုင်တဲ့အဆင့်ရှိအောင်သူသင်ပေးလို့ရှိတော့ဒီကိစ္စဒီနည်းအကောင့်ရရနေလို့ကျွန်တော်ဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာကျေးဇူးပါဆရာအခုဒီကန်းကုန်မြေမှာတွဲလက်များပညာရေးအထောက်အကူပြုတင်ကမတ်မေဆွန်ဦးကနေပြီးတော့ဟိုဒီကလေးတငယ်တွေသတိပြုဖို့နော်အုတ်ထင်းသူမျိုးများသတိပြုတယ်ခုနဆရာပြောတယ်လို့ပဲပေါ့နော်ဟို prevention and protection ပေါ့ကာကွယ်ဖို့အတွက်ကိုဟိုစားဆောင်လေးတွေပေါ့ရေးပြီးတော့ဖြန့်ထားတာရှိပါတယ်အဲ့တော့မတ်မေဆွန်ဦးရေအဲ့ဒီဒီကလေးတငယ်တွေရောမိဘတွေနေနေပေါ့သတိပြုရအချက်ကလေးတွေကိုအချင်းချင်းပြောပြပေးပါလားရှင်
ဟုတ်ကဲ့ဆင်ဟိုကျမတို့ကတော့လေအဓိကဒီချက်တွေဖြန့်ဝေရတာကဒီကျမတို့လူဖွဲ့စည်းမှာကလေးတွေကိုအဓိကကာကွယ်ပေးရမယ်မိပါပေါ့နော
်ဟုတ်ပါ
ပြီးမှမှာအဖေရအောင်မှဒီလိုမျိုးဖြစ်ရတဲ့ဟိုလှုပ်နေတယ်ဆိုတော့တာဝန်ရှိသူတွေဘက်ကလည်းသူတို့လှုပ်ဆရာရှိတဲ့တာဝန်တွေကမလှုပ်ဆောင်ခင်မှာဥပဒေတွေမပြဋ္ဌာန်းခင်မပြင်ဆင်ခင်မှာပေါ့နော်ဘဝပြက်နေရတဲ့ကလေးတွေကနေ့စဉ်နဲ့အမျှဖြစ်လာနေတယ်ပေါ့တကယ်တော့ဒီမရိမှုခံရတဲ့ကလေးတွေဆိုတော့သူတို့ရဲ့ဘဝမှာဒီဟာကြီးကတစ်သက်လုံးခံသွားရမယ်ဝင်တော့ဝင်ဖို့ဖြစ်တယ်ပေါ့နော်အဲ့ဒါကြောင့်ကျမတို့ဘက်ကလည်းကျမတို့လုံနိုင်တဲ့ရောင်းရတွေပေါ့မိဘတွေအုတ်ထင်းသူတွေနဲ့ကလေးတွေကိုတက်လက်နှိုးဆော်တဲ့အနေနဲ့ဒီချက်လေးတွေကိုကျမတို့ကရေးသားခဲ့တာဖြစ်ပါတယ်ကလေးငယ်တွေသတိပြုဖို့ကတော့နေမဝေးရတော့မိဘအုတ်ထင်းသူတွေမတိရဲနဲ့လုံးဝမသွားပါနဲ့နေမအပြင်ဘက်ကိုထွက်ကစားရင်းမိဘများအုတ်ထင်းသူများကိုအတိပေးပြီးမှသွားပါကြောင်တဲ့လမ်းကျူရှင်မပြန်ရင်အိမ်တို့တန်းပြန်ပါဖြစ်နိုင်ရင်အဖေါ်နဲ့ပြန်ပါမိမိမသိတော့နေရာသူမိသူခေါ်မလိုက်ပါနဲ့ Mimi mati lor, tu saya ni ane lawa sekarang mati apa ni? Mimi mati lor tu ni aku di sahaja ini ni aku lawa masih sahaja apa ni? Lutu dah doa ni ane tu dia okay mati apa ni? Mimi kau kan ada si bayi ni aku mungkin malu ini tu kau ni apa mati mana? Jadi orang yang mati mana? Sound tu yang mati jadi orang video ni aku ni tu lapia lapia lawa masih apa ni? Lucian orang ni aku mau doa ni ane tu dia okay lawa mati apa ni? Taro temaru kelingan itu review buat. Jika kita cek dia, lalu kita outai nuri ni, miba ni teri bihun dua dua. Kalau ni aku ni mau dia tu, kain sejen, selusin, lama mesti lupan ni. Mau mai di ni aja ni orang, kalau dia outai, mesti ni aku mau lupan ni. Wei siwa, ya desa tau sah sah le tu, ni aku kalau lama macam apa ni, macam apa apa ni. Macam tu ni aku yang jibir le, mimi kalau ni aku ni macam apa ni. Kalau aku macam tu ni aku cari sejen, macam tu ni aku sah sah kain sejen. Lawa malu panen, cakap ada yang cuci dua tiga hari lawa malu panen. Kalau ini siapa? Bukan ni ama lemah saya, bukan mungkin malu mizir aku. Ada ni orang dari tahun sian mah. Kalau ini cakap ni lada, bukan mungkin tahun ni siapa kah? Mibar dia cuci mana mah? Kalau ini pun ni bukan dari sekarang, lihat bi na tahu bi mah? Lemah saya ni aku, kalau dia dia jual masa ni, bahu tu dah cip cip jawa tu bi, cuma ruadi.
บีบ้าเลยนะคลิงเอรีตรีท้าวชัดดีอู้ทุกเวลาเลยเช่นโอเควะเจสุมีอะไรจะมาเรื่องมันมีส่วนอื้อนอกจากจะมาพิกโคทารางาโรโอเอสเจเนียมาจุไลมัวมาจุไลมัวอะไรตัวเอโพสมาเช็คบ้างสังอาจะบอกคุณอาเช็คดีเลยปาบีดาวาเวโรมาจุไลมัวโรจมารุมีเดียรีนี่เนี่ยเลยที่กิสามาปนอที่ตั้งเอ็มเริงมุกิสามาดูเรื่องปัญญาเบี้ยวดาวเอ็มยาอิชิบาร์เอโรดาวเอ็มเบี้ยวชีเดตไรเมมาจุไลมัวว่าเลยจีทาราสังอาจะเล่าชิบาร์เอโรมาจุไลมัวเอตัวเอจ Okay, Vasin. Jemaah di guna payah soi, nama jemaah di kita apa mah? Di tengah mereka mungkin sana tetap biru ber. Tahu siapa jemaah hidup ada? Jemaah kurang le, seni juga tali dia awak, mana juga demi dia awak jemaah masih ber. Abu niya cara ni ada le, contoh tu, macam ni sura mali, sekeu pilihnya abu jene, ulir dia lama ber. Tapi macam cara macam ni tu, jemaah lu seni mana dia awak ni tu, jemaah alu alu ada tak? Kalau itu saya macam ada kan, cuma tu tu kita ni nak siapa? Nampak tak? Nak siapa tu? Mari siapa? Mari pergi orang lain mahu. Lepas ni saya so kamu kan biru orang kalau dia juga. Peni ni mahu tu nak kerja juga. Saya lupa macam ni juga. Oh, jadi orang ni nak kau mahu. Cuma tu di timur ni, nampak kat sini siapa nak kamera? Cuma cerita ni tu juga. Cuma tali ni tu milih ni juga. Sadari ni aku objek barai. Cuma tiada. Tanah demi ni di melula ada ni aku bano. Kain tu je di tercara tu dia bano alamuri. Aje nanti. Aku aku orang macam alamuri ke lagi ni memang objek barai. Aku orang demi lo taruh lebih lebih sih leh lo cuma ni je ke barai. Ada ada ah alamuri ada leh. Pasti mah mulu leh. Semua orang ni bal, tapi aru tu ni tu, jadi orang ni melu, betul. Semua tu ni ni, yang ni ni tu sekarang, semua ni ni mah, saya makan orang terus cipta bal, semua tu ni ni ngan ni cipta bal. So orang ni sura bal ni ni ni, so ngan ni cipta bal, semua tu ni ni orang, so orang ni sura ni ni orang mesti cakap, tahu semua orang ni ada dini cipta bal ni, tu aku, so orang ni lu tu macam ni, dia tu nak wujud nak ikhlas aja. Cuma jenama macam tu semua orang dia awal. Di dalam mah, aku cuma yang di Facebook lah, orang semua mah ber. Nanti ni mana yang down tak jadi apa. Yang dia awal cuma orang diri oh, tadi cakap diri oh, lampu awal. Cuma le, lu sampai ham le, nanti dia lu cuma le, aku orang yang time ni bukan nak cakap. Kali ni lah, seni lau si bang, si yang dah iba kau siapa? So aku macam tu, di kali ni aku macam tu, ni naik saya, cuma ni so kamu. Atau ngaji pun macam, lawas dia lulu juga, so ngaji jangan ni baik. Kalau ini kurang ni, alu lulu baca ni baik. Macam mana tu? Kalau ya, saya jamai, si ni ada kalau itu, tu dia bapa nama ni mati, bukan? So, cuma ini, amir demi cuma orang ini ada amir demi cuma dia ambil awal. Di kejar itu, tu yang mibar itu, ti ti bah, tu mibar itu, dah jauh jauh tu ni tu, tu ada jauh awal. Cuma tu ni mukti dia tu aja. Cuma tu jauh lagi sen, cuma tu yang ni muka lagi ni ada, oh. Tunggu mah, orang di cuma orang ini ada, ni tu ni ni mah, kurang juga. အမေကမကြခဏအောင်မြင်နေပါလေတဲ့ဒီကလေးလေးကိုမကြခဏလိမ့်မဆိုင်ရာတူးတော့စော်ကားမှုတွေအမေကလုပ်နေပါလေတဲ့ဆိုတော့ဒါမျိုးတွေကျမတို့ဘယ်လိုရှေ့ဆက်ပြီးလုပ်ကြမလဲပေါ့နော်ဟိုတဆိုတလောတော့ကအခုဆရာဦးသိန်းကပြောရသလိုပါပဲအဲ့တော့မှတင်နေဆိုကျမတို့တအားဝမ်းတာပါလေကျမဖြစ်စီတင်တာကတော့ဥပဒေကိုထိထိရချမှတ်စီတင်ပါလေ
ဟုတ်ကဲ့ပါဟို
တော့လည်းဒီဟုတ်ကဲ့နိုင်တာဗတ်ပါလေ
ဟုတ်ကဲ့ပါဟိ
ုကကလေးလေးတယောက်ကသားမီးတယောက်လေးရှိပါတယ်သမီးလေးကအစောအခံရတယ်တရားဆောင်မိပါတယ်ရှင့်တရားဆောင်ပြီးတော့ထောင်သုံးနှစ်ကြာရဲ့တမနာရဲ့လွင့်ငင်းချမ်းသာခွဲနဲ့တနည်းအကြမှာပြန်လွတ်လာရဲ့အဲ့ဒီချိန်မှာအဲ့ဒီကလေးလေးရဲ့အမေပြောတဲ့စကားကကျမမိခင်ချင်းမိမသားချင်းတအားကိုရင်းစားပါကျမတို့သားမီးတယောက်ကညာဘက်မှောက်မှောက်ကိုကြောက်နေရတယ်ဘာကြောင့်လဲဆိုတော့ဒီလိုအလားတူစော်ကားမှုမျိုးဆက်ဖြစ်မှာကိုရောပြီးတော့အခုလိုတရားခံလွတ်လာတဲ့အပေါ်မှာသူတို့အားကိုစိတ်ဆုံးနေနေကြပါလေစိတ်ဆုံးနေကြပါလေဒီတရားခံသူတို့ပြန်ပြီးရမှုမှာကိုလည်းချုံ့နေရပါလေကျမတို့မြန်မာနိုင်ငံကြီးကမအေးချမ်းတော့ဘူးလား
ဟုတ်ကဲ့
ကျမတို့ဒီအစ်ကိုမြောက်တဲ့တောက်နေကလေးလေးတော့မလုံးလုံးတော့ဘူးလား
ဟုတ်ကဲ့ကျမတို့ဒီ American ပြည်တော်စုမှာဆိုရင်တော့လေဟိုဘယ်လိုခေါ်မလဲဒီလိုမျိုး sex offender ခေါ်တာပေါ့နော်ဒီလိုမျိုးဟိုကျူးလွန်ခဲ့မှုတဲ့လူကို sex offender offender registration လုပ်ရပါတယ် registration လုပ်ပြီးတော့ဒီလူကိုမှတ်ပုံတင်ခိုင်းလိုက်ပြီးတော့ဒီလူကဒီလူနေတဲ့နေရာကိုအကုန်လုံးကိုကြေညာပါတယ်ကြေညာပြီးတဲ့အခါမှာကိုယ်အိမ်ဝင်းကျင်မှာဒီလိုမျိုး sex offender ရှိသလားမရှိဘူးလားဆိုတာမိဘတွေကစုံစမ်းနိုင်ပါတယ်သတိထားဖို့ကြားဖို့ပေါ့နော်ဒီလူကဒီရက်ွက်မှာဒီလူရှိနေတယ်ဆိုတာကိုအားလုံးကိုအသိပေးထားတယ်ကလေးတွေကိုလည်းအသိပေးထားတယ်ကျောင်းဝန်တွေအသိပေးထားပါတယ်အဲ့လိုမျိုးပေါ့ဒီထောင်ကနေလွတ်လာပြီးသားပြစ်မှုကျူးလွန်ပြီးတော့ထောင်ကနေပြစ်မှုပြစ်ဒဏ်ကြခံပြီးလွတ်လာပြီးသားလူတွေကိုလည်းမှတ်ပုံတင်ပေးဖို့လိုတယ်လို့ကျွန်မသုံးသပ်ပါတယ်အခုလောလောဆယ်သောထရှင်တယောက်ရှိပါတယ်ဦးအောင်ထေးဦးပါသူကတော့ဟိုသမီး၃ယောက်ရဲ့ဖခင်ပါတဲ့သူလည်းဝင်ပြီးပြောပြစီဆိုလို့လေအဲဦးအောင်ထေးဦးရှိပါလားရှင
်ဟုတ်ကဲ့ခင်ဗျာ
ရှိပါတယ်ဟုတ်ကဲ့မင်္ဂလာပါရှင်ဦးအောင်ထေးဦးဟုတ်ကဲ့ပါပြောပါရှင်
ဟုတ်ကဲ့ကျွန်တော်ကတော့သမီး၃ယောက်ကိုပါအခုကျွန်တော်ကြားနေရတာဒီပေါ့နော်ဒီတက်ငယ်မလေးမျိုးတွေကျွန်တော်ကြားနေရတယ်အဲ့တော့ကျွန်တော်တို့မှာကဘာဖြစ်နေလဲဆိုကျွန်တော်မြန်မာပြည်ကတဖြည်းဖြည်းကဒီတိုင်းမနိုင်ကအရင်ကြီးဝင်လာတယ်တိုင်းမနိုင်ရင်းနေလာတယ်အဲ့တော့ကလေးတွေမှာလည်းပဲနောက်ဆုံးကျွန်တော်တို့ငယ်တုန်းကဆိုရင်မိသားစုကဒေနာအိမ်ထားခဲ့ပြီးကြားခဲ့နေကြတယ်အခုချိန်မျိုးမှာဘယ်လိုမှဆင်းရတာဘယ်လိုမှအဲ့လိုမျိုးအနေအထားတွေမရှိတော့ဘူးနောက်ဆုံးကိုယ်သားသမီးရဲ့မျက်စိအကြောင်အပြတ်မခံနိုင်တဲ့အနေအထားမျိုးတွေဖြစ်လာတယ်
ဟုတ်ပါတယ်အဲ့တော့
ဒီဟာကိုကျွန်တော်တို့အနေထားမှာပေါ့နော်ဒီလိုကလေးတွေဖြစ်လာခဲ့တယ်အဲ့ဒီဟာတွေကိုယောက်ကိုယ်ပဲဖြစ်ရှင်းလို့ဆိုရလဲဘာမှမရှိခဲ့ဘူးအဲ့တော့ရှေ့လျှောက်ရှေ့လျှောက်ဒီကပူဆိုးလာမယ်ဘာလို့ဒီလိုလဲဒီကလေးတွေကဒီစော်ကားကြည့်နေရတဲ့ကလေးတွေရဲ့တစ်လုံးဘဝရှင်ကြီးသူတို့မှဒီအများကြီးကြီးအများနဲ့ဆင်ခံသွားမယ်သူတို့မှဒီတင်ငယ်စိတ်အများနဲ့ဝင်သွားမယ်အဲ့တော့ကျွန်တော်တို့ကဖြစ်စေချင်တာကတော့ဟိုကျွန်တော်တို့လည်းငငယ်တော့ကတင်ခဲ့ရဘူးပါလေဟမ်မူလာဘီကိုကဥပီဆိုတာပဲလို့ပြောတော့
ဟုတ်ပါတယ
်လက်ချောင်းကျလို့လက်ချောင်းပြတ်ပြီးလိုက
်ဟုတ်ကဲ့ပါအဲ
့ဒီကျွန်တော်တို့ကဖြစ်ဖြစ်နောက်ဆုံးဒီရိုင်းရိုင်းပြောရမယ်ဆိုရင်တော့တမီးတွေငွေထားတဲ့ဖေးတယောက်နေနေပေါ့လို့အဲ့လိုကျွလုံနေတဲ့သူမှသူ့မှာအမေရှင်သူ့မိသားအဲ့လိုပြန်လုပ်လိုက်
ဟုတ်ကဲ့ပါရှင
်
ဟုတ်ကဲ့ပါဟုတ်ကဲ့ပါအဲကျွန်မဥအောင်ထေးဦးရဲ့ခန်းစားချက်ကိုနားလဲပါတယ်ဟုတ်ကဲ့ပါဟုတ်ကဲ့ပါဟိုကိုချင်းစာနာပါတယ်ဟုတ်ကဲ့အခုနောက်ထပ်သောတာရှင်တယောက်ရှိပါတယ်ဥမောင်မောင်နဲ့ရန်ကုန်ကပါဟုတ်ကဲ့ဟယ်လို
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဥမောင်မောင်မင်္ဂလာပါဟု
တ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ပါ
ဟုတ်ကဲ့
ဟုတ်ကဲ့ပါခုလိုမျိုးကလေးချပ်ပေးတဲ့ပြိမှုတွေစောကားမှုတွေချပ်ပေးမှုတွေပေါ့နော်ဟုတ်လားအမကြီးမအောင်တော့ကျွန်တော်ရေလိုမြို့မှာကိုတော်တော်လေးဖြစ်နေကြပါတယ်ဒီလိုဖြစ်တာပါလဲဆိုဆိုတော့ကျွန်တော်တို့ဆုတ်ပြရရရောကျွန်တော်လူစိတ်ဖျက်ကင်းမဲ့လို့ပါလူစိတ်တာပေါ့နော်စိတ်ကစိတ်မြင့်တွေပေါ့ပြေးလို့တော့ကျွန်တော်မူကြီးသွားရဲ့တော့ပြီးတော့ကျွန်တော်ဒီဟိုတယ်မလို့အရေးစိစားသုံးစားမှုရပြီတော့လူစိတ်ကကိုပေါ့ပြေးတဲ့အတွက်ခုလိုမျိုးဖြစ်တယ်လို့ပဲကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်အဲ့တော့ကျမတို့ရဲ့ဟိုရှေ့နေကြီးအဲလွတ်တော်ကိုယ်စားလှယ်ကြီးဦးသိန်းညွန့်ဟိုဒီလိုမျိုးကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီပြစ်ဒဏ်ပေးနေတဲ့အခြေအနေပေါ့နော်လောလောဆယ်ဒီမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးဟိုဖိဖိစီစီလုပ်ဖို့ပေါ့လေဥပဒေပြင်ဆင်တာတွေဘာတွေမလုပ်နိုင်ခင်မှာဘယ်လိုမျိုးကင်တွင်ရင်ကောင်းမလဲဆိုတာနည်းနည်းလေးဆွေးနွေးပြပါရှင
်အရင်ဆုံးပြောရရင်တော့ဟောလက်ရှိပြည်သူ့ဥပဒေပုံမှန်386မှာကိုပြည်မှုကျွမ်းလွန်တဲ့သူကိုတသက်တကျွမ်းလွန်ဖြစ်စီစေနေသည့်ထောင်လာဖြစ်စီဆိုပြောတဲ့အတွက်အော်တတရကျောင်းချဖို့လိုပါအဲ့တော့ဆယ်နှစ်ကြီးတဲ့ထောင်တော်မှမနေရတော့เนาะခုနပြောသူပေါ့ အနည်းကျော်နဲ့ပြန်လွတ်လာတဲ့ခါကျတော့ဗရိကျခံရတဲ့ကလေးရဲ့မိသားစုတွေချိန်ချောက်တဲ့ဟာမျိုးဖြစ်နေတယ်လေဒါလောလောဆယ်ပဲအဲ့တော့ဒီမှာတခါလဲဥပဒေကြောင်းရတဲ့ချက်ကျွန်တော်ပြောရင်ကျွန်တော်တို့ဥပဒေမှာတသက်ကျော်ဆိုတာတတ်ထားမိတာပဲဒါပေမဲ့မထီအောင်ဘူးအဲ့တော့ခုနကကျွန်တော်အခုဒီနောက်ဆုံးဟုတ်လားဒီအော်တိုဘာလောက်တော့ဆိုရင်ဘလောက်ဒီကြေွဲစရာကောင်းတဲ့သတင်းလဲဆိုရင်တော့ဒီပဲခူးတိုင်းတာဝတီဘက်မှာအမီးက73နဲ့အဖေက45နဲ့သူကဒီကြီးတခါကျူးလွန်လာမို့တနေ့လုံးလုံးအမီးကိုသားမရပြုချင်းပြီးတော့သုံးရက်ဒီကြီးပြုချင်းတော့နောက်ဆုံးအမီးကမခံနိုင်လို့တော့မိခင်ကိုတန်ရတဲ့အဖြစ်အဲ့လို ठी တော့ဒီလူဖွဲ့ရှိကိုအယုတ်ဆုံးချစ်တန်နေတဲ့လူတွေကိုပြန်ချမှတ်ဖို့မဖြစ်မနေလို့။နောက်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဥပဒေကပေးတံကိုပယ်ဖြတ်ထားတာမဟုတ်ဘူး။နောက်ပုံမှန်3နှစ်သစ်ဆိုရင်ရစက်ကြီးမှာပေးတံကိုမပေးမနေရပြီးရမယ်။အဲ့လိုပဲနိုင်ငံတော်ပုံစံမှုအပါဝင်ပေါ့။နောက်ပုံမှန်120နှစ်130နှစ်305 396 309လို့308တို့မှာလေပေးတံပေးနိုင်တယ်။အဲ့တော့မူရေးဆေးဝါးဥပဒေမှာလည်းပေးတံပေးနိုင်တယ်။အကြမ်းဖက်တိုက်ဖြတ်ရေးဥပဒေမှာလည်းတည်ထောင်ပေးနိုင်တယ်။အဲ2004မှာပြတ်ထန်းလာပါ။အဲ့တော့ကြောင့်ကလေးသူငယ်တွေရဲ့အနာဂတ်ကိုတကယ်ကာကွယ်မယ်ဆိုရင်တည်ထောင်ပေးခြင်းအဖြစ်ဟောဒီလူ့ဘဝရှိမှာမထားတတ်တဲ့ပုဂ္ဂိုလ်တွေကိုအပြတ်လူ့ဘဝရှိကဖယ်လိုက်ရင်ဟောဒီလိုမျိုးဆယ်ယောက်ကိုလူ့ဒီစင်ညာတည်ထောင်ပေးလိုက်ရင်ကျွန်တော်တို့ကလေးသန်းရဲ့ဘဝလုံခြုံမှုကိုကာကွယ်ပေးနိုင်ရဲ့လို့ကျွန်တော်ကတော့အခိုင်အမာယုံကြည်တယ်
ဟုတ်ကဲ့ပါယုံကြည
်ချက်ကလည်းအခုလက်တွေ့မြန်မာနိုင်ငံမှာဖြစ်တဲ့ကလေးသူငယ်မရေမှုတွေကတ
က်တဲ့ခဏနေပြီလို့ကျွန်တော်ပြောပြရစီဟုတ်ကဲ့ပါအားလုံးကလည်းအဲ့ဒါကိုပဲမျှော်လင့်နေပါတယ်ဒီကနေ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးပေးတဲ့ဆရာကြီးဦးသိန်းညွန့်ရဲ့ဩစတြေးလျနိုင်ငံကဆေးရောဂါအထူးကဆရာဝန်ကြီးဒေါက်တာရေမွန်တွင်ဝေနောက်မေဇွန်ဦးနဲ့ဇူလိုင်မိုးတို့လည်းကျေးဇူးအထူးတင်ရှိပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေ
တော်ခင်ဆိုဝင်းနဲ့အစီအစဉ်ထုတ်လို့ရမှုမဆုမွန်တို့စီစဉ်တင်ဆက်ထားတဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ခဲ့ကြတာပါဒီစီစဉ်ကိုည10:00နာရီနဲ့17:00နာရီထိလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ် VOA ကနေစနေနေ့ညပိုင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါမယ်ရှင
်ကျူဘားနိုင်ငံရဲ့ကွန်မြူနီကောင်ဆောင် Fidel Castro ဟာအသက်90မှာကွယ်လွန်သွားပြီလို့ညင်ဖြစ်သူလက်ရှိသမ္မတ Raul Castro ကနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကနေတောက်ကြနေကကြေညာပါတယ်ကွယ်လွန်ရတဲ့အကြောင်းရင်းကိုမသိရသေးပါဘူးသူကိုစနေနေ့မှာမိသေချာမှာပါ Fidel Castro ဟာကမ္ဘာအနောက်ဘက်ခြမ်းမှာပထမဆုံးကွန်မြူနီနိုင်ငံကိုတည်ထောင်ခဲ့သူဖြစ်ပါတယ် Castro ရဲ့လက်ထက်ကျူဘားနိုင်ငံမှာတပ်ပါတီကွန်မြူနီစနစ်ကိုကျင့်သုံးလာတာဖြစ်ပြီးတော့စီးပွားရေးလုပ်ငန်းတွေကိုပြည်သူပိုင်းတင်ခဲ့တဲ့အပြင် Socialist စနစ်ပြုပြင်ပြောင်းလဲရေးကိုကျူဘားလူမှုအသိုင်းအဝိုင်းတစ်ခုလုံးမှာတောက်လျှောက်ကျင့်သုံးလာခဲ့ကြတာဖြစ်ပါတယ်သူကို Socialist စနစ်ရဲ့ချန်ပီယံတူဖြစ်နေနှစ်ချက်ဝါဒကိုစတင်သူတူဖြစ်သတ်မှတ်ကြပါရယ်ကက်စထရိုကွယ်လွန်သွားတဲ့တည်ငုံကမ္ဘာခေါင်းဆောင်တချို့ကလည်းလင်းလင်းမြန်းမြန်းပဲတုံ့ပြန်ပြီးတော့ဝမ်းနည်းစကားပြောကြပါရယ်ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကလူထူထတဲ့ဈေးတစ်ခုမှာဒီကနေ့နေ့လယ်ပိုင်းကကာဘုံခွဲတက်ခတ်မှုကြောင့်လူ20ထက်မနည်းသေဆုံးသွားပါရယ်ဒီဘုံခွဲတက်ခတ်မှုအတွက်တာဝန်ရှိသူကိုလုံခြုံရေးတပ်တွေကဖမ်းဆီးထိန်းသိမ်းထားပြီးလို့ဆိုမာလီယာသမ္မတဟာဆန်ရှိခ်မိုဟာမုဒ်ကပြောပါရယ်ဆိုမာလီယာရဲ့ဒီကနေ့ဖွင့်လှစ်လိုက်တဲ့သိပ္ပံနဲ့နည်းပညာဌာနမှသမ္မတကအဲ့ဒီလိုပြောသွားတာပါပောက်ကွဲပစ္စည်းတွေတင်ဆောင်ထားတဲ့ကားတစ်စီးကိုဒီကနေ့နေ့လယ်ပိုင်းကပဲတင်းနံဈေးအဝင်ဘဝမှာလာရတော့တာဖြစ်တယ်လို့လုံခြုံရေးတပ်ကပြောပါရယ်။ပောက်ကွဲမှုဖြစ်ပွားတဲ့ဈေးဟာမိုဂါဒီရှုမြို့ရဲ့အထက်လေးဆိတ်အနီးမှာတည်ရှိတာဖြစ်ပါရယ်။အမေရိကန်နိုင်ငံရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့မှနိုင်ငံခြားရေးဝန်ကြီးနေရာအတွက်ရွေးချယ်ရေးအခြေတင်ပြောနေကြဆဲဖြစ်ပေမဲ့မနေ့တောက်ကြနေ့ကတော့နောက်ထပ်အရေးကြီးရာထူးနှစ်ခုအတွက်ခန့်နာလိုက်ပါရယ်။သူ့အမျိုးသားလုံခြုံရေးအကြံပေးနေရာမှာကက်သလင်းမက်ဖာလန်နဲ့သမ္မတလက်ထောက်နဲ့အင်မီရောအကြံပေးအဖြစ်ဒေါ်နယ်မက်ကန်ဒိုကိုခန့်အပ်လိုက်တာဖြစ်ပါတယ်
။တရင်ချင်းချက်ကိုနန်းလောင်ကကြီးညာပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်မှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူလီမန်တာလာဝလီဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ VOA American တန်မနေ့ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည6:00-9:00မနေ့6:00-9:00လိုင်းဒိုမီတာ24/40/48/50အပြင်လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.